Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်2019ဒီဇင်ဘာ12ရက်ကြာတာရင်းနေညပဲ VOE မြန်မာပိုင်းအစီအစဉ်တွေကိုည9:00နာရီကနေ10:00နာရီထိ American ပြည်ထောင်စု Washington မြို့တော်ကနေကြားရိုက်ထုတ်လွှင့်နေပါပြီရှင်ကျွန်မဆုမြတ်မှာပါရှင်အခုညပဲအစီအစဉ်တွေကိုစီစဉ်တင်ဆက်ပေးသွားပါမယ
်ကျွန်တော်အောင်လင်းဦးပါဒီညနားဆင်ရမယ့်သတင်းတွေမှာတော့ Ranger တွေကိုလူမျိုးလုံးတက်ဖြတ်ဖို့ရည်ရွယ်ခဲ့တယ်လို့ဆိုရဲဆွဆဲခြင်းနဲ့မြန်မာနိုင်ငံပေါ်တရားစွဲထားတဲ့ ICJ နိုင်ငံတကာတရားရုံးမှာဒီကနေ့နောက်ဆုံးနေ့ဖြစ်နှစ်ဖက်ပြန်လည်လျှောက်လှဲချက်တွေတင်သွင်းနေပါတယ်အမေရိကန်သမ္မတဒေါ်နယ်ထရန့်ပေါ်အရေးယူမဲ့ဆွဲချက်တွေကိုအောက်လွှတ်တော်မှာတရားရေးကော်မတီကတရားဝင်စတင်တင်ပြနေပြီးအစောဆုံးဒီနေ့မဲခွဲဆုံးဖြတ်နိုင်လိမ့်မယ်လို့လည်းမျှော်လင့်ရပါတယ်ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့ကိုရံနိုင်တဲ့အတူကြီးညာပေးသွားမှာပ
ါ ICJ တရားရုံးမှာမြန်မာနိုင်ငံတရားဆွဲခံနေရတဲ့အမှုမှာတရားဆွဲတဲ့ဂမ်ဘီယာနိုင်ငံဘက်ကဒီကနေ့တကြောပြန်လျှောက်လဲချက်ပေးခဲ့ပါတယ်မြန်မာနိုင်ငံဘက်ကမနေ့ကတင်ပြခဲ့ချက်တွေကိုအထောက်အထားတွေနဲ့ပြန်လည်ခြေပခဲ့ကြတာပ
ါ How can anyonePossibly expect the Tatmadaw to hold itself accountable.
အခုလိုမြန်မာနိုင်ငံဘက်ကရှောက်လဲချက်တွေကိုပြန်လဲခြေပခဲ့တယ်လို့ရိုဟင်ဂျာတွေပေါ်လူမျိုးတုံးတပ်ဖြတ်တဲ့အခြေအနေပိုဆိုးမလာအောင်ကာကွယ်တားဆီးမှုတွေတရားရုံးကဆုံးဖြတ်ချက်ချဖို့လိုအပ်တယ်ဆိုတဲ့အချက်တွေကိုအဓိကရှောက်ထားသွားကြပါတယ်ဒီအကြောင်းတွေကိုမကြာခင်ကြားရပါမယ်အခုလိုရှောက်ထားချက်တွေပေါ်ဥပဒေကြောင်းကသုံးသက်ချက်ကိုလည်းတင်ပြပေးပါမယ်ရှင်ဒါနဲ့တစ်ချက်သေးဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကနေမြန်မာနိုင်ငံကိုဒုက္ခတွေတချို့ပြန်လာကြလို့သူတို့ပြန်လာရတဲ့အကြောင်းအရင်းကိုလည်းတင်ပြပေးဖို့ရှိပါတယ်ဒုတိယပိုင်းကြာရင်လည်းအပတ်စဉ်အစီအစဉ်တွေကိုထုတ်လွှင့်ပေးသွားမှာပါ။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုရန်နိုင်တို့ကကြီးညာပေးကြပါမယ်ရှင်
။ရင်းကြီးကိုလူမျိုးလုံးတက်ပြတ်ဖို့ရည်ရွယ်ခဲ့တယ်လို့ဆိုတဲ့ဆွဆွဲချင်းနဲ့မြန်မာနိုင်ငံပေါ်တရားစွဲဆိုထားတဲ့ ICJ နိုင်ငံတကာတရားရုံးမှာဒီကနေ့နောက်ဆုံးနေ့ဖြစ်နှစ်ဖက်ပြန်လည်လျှောက်လှဲချက်တွေတင်သွင်းကြပါတယ်။ ICJ မှာတရားလိုလို့တရားစွဲခဲ့တဲ့ကမ္ဘာနိုင်ငံကဥပဒေကျိုးဆောင်တွေကတော့ရိုဟင်ဂျာတွေပေါ်ကြီးလေးတဲ့ရာဇဝတ်မှုတွေကျူးလွန်ခဲ့တဲ့အကြောင်းလျှောက်လဲခဲ့ကြတာပ
ါ Madam Agent your silence said far more than your words
ခုခံချိပါမဲ့မြန်မာဘက်ကကိုယ်စားဖွဲ့ကိုဥဆောင်လာတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆတ်စုကြည်အနေနဲ့မနေ့တုန်းကလျှောက်လဲချက်ပေးခဲ့ရမှာရိုဟင်ဂျာတွေပေါ်ကျူးလွန်တာတွေကိုငြင်းဆန်ခဲ့တာမရှိချောင်းလဲကမ္ဘာနိုင်ငံဘက်ကအကျိုးဆောင်ရှင်နေဖီလက်ဆန်စ်ကဒီကနေ့လျှောက်လဲချက်ပေးရမှာတင်ပြသွားခဲ့တာပါဒီအတွက်လဲရိုဟင်ဂျာတွေပေါ်လူမျိုးတုံးတက်ပြတ်ဖို့ရည်ရွယ်ချက်ရှိခဲ့ကြောင်းနဲ့အခြေအနေကိုဟန်တားနိုင်ဖို့အရေးပေါ်အစီအမံတွေလိုအပ်နေတဲ့အကြောင်းလဲပြောဆိုသွားကြပါတယ်ဒီကနေ့ကျန်းမာပွဲဒုတိယပိုင်းဖြစ်မြန်မာနိုင်ငံဘက်ကလျှောက်လဲရမှာတော့ခိုင်ပြင်းတဲ့ဘက်ကဖြစ်ပေါ်ခဲ့တဲ့လူခွင့်ရေးချုပ်ဖောက်မှုဆွဆွဲချက်တွေဟာလူမျိုးလုံးတပ်ဖြတ်မှုမရောက်တဲ့အကြောင်းမနေ့တုန်းကပဲ ICJ မှာလျှောက်လဲချက်ပေးခဲ့တဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆတ်စုကြည်နဲ့အကျိုးဆောင်ရှင်တွေကဆွဆွဲချက်တွေကိုတုံ့ပြန်ချိပါသွားလိမ့်မယ်လို့လည်းခန့်မှန်းရပါတယ်။2019ခုနှစ်တုန်းကရခိုင်ပြည်နယ်မြောက်ပိုင်းမှာရှိတဲ့ရဲကင်းစခန်းတွေကို ARS ရိုဂျာဆွေရောက်ဖွဲ့ကစီးနင်းတက်ခတ်ခဲ့တာကိုမြန်မာစစ်တပ်ကတုံ့ပြန်ရမှာရိုဂျာမွတ်စလင်အများပြားတည်ဆုံပြီးအင်းနီချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုတိုက်နှက်ချေဖျက်ပြေးခဲ့ရတဲ့ပေါ်တာဝန်ရှိသူတွေကိုဖော်ထုတ်ရေးယူဖို့ကုလသမဂ္ဂတာဝန်ရှိသူတွေပါဝင်နိုင်ငံတကာတိုင်ဝမ်နဲ့လူခွေရေးလှုပ်ရှားသူတွေကတိုက်တွန်းခဲ့ကြသလိုအခုနောက်ဆုံး ICJ ပါဝင်နိုင်ငံတကာတရားရုံးတွေမှာအရေးယူဖို့ထိကြိုးပမ်းလာကြတာပါရိုဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံတဲ့မြန်မာတာဝန်ရှိသူတွေကတော့လူခွေရေးချုပ်ဖောက်မှုဆွဆွဲချက်တွေနဲ့ပတ်သက်လို့စုံစမ်းဖော်ထုတ်ခဲ့တာတွေဖော်ထုတ်ဖို့ကြိုးစားနေတာတွေနဲ့အရေးယူတာတွေရှိတယ်ဆိုပြီးတုံ့ပြန်ထားကြပါတယ်
နယ်သာလန်နိုင်ငံကိုရောက်ရှိနေတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ဟာမနက်ဖြန်တောက်ကြနေမှာတော့နယ်သာလန်ပါလီမန်ကိုသွားရောက်มาဖြစ်ပါတယ်မြန်မာနိုင်ငံသားဝင်ကြီးလည်းဖြစ်တဲ့ဒေါ်အောင်ဆန်းစုကြည်ဟာအဲ့မှာ The Tweet Gamer လို့ခေါ်တဲ့နယ်သာလန်အောက်လွတ်တော်ကပါလီမန်အမတ်ဒီနဲ့တွေ့ဆုံมาဖြစ်ပါတယ်လူမျိုးလုံးတက်ဖြတ်တယ်ဆိုတဲ့ဆွဆွဲချက်နဲ့ဂမ်ဘီယာနိုင်ငံကမြန်မာနိုင်ငံကိုအပြည်ပြည်ဆိုင်ရာတရားရုံး ICJ မှာတရားစွဲထားတာကိုရင်ဆိုင်ဖို့အတွက်ဒေါ်ဆန်းစုကြည်ကနယ်သာလန်နိုင်ငံ The Hague မြို့ကိုရောက်ရှိနေရလဲဖြစ်ပါတယ်။နယ်သာလန်အောက်လွတ်တော်နိုင်ငံသားရေးကော်မတီအနေနဲ့ဒေါ်ဆန်းစုကြည်နဲ့တွေ့ဆုံပြီးတော့ဂမ်ဘီယာနိုင်ငံကမြန်မာနိုင်ငံကိုတရားစွဲထားတာနဲ့မြန်မာနိုင်ငံတွင်းကအခြေအနေနဲ့ပတ်သက်ပြီးတော့တကပိတ်ဆွေးနွေးပြောဆိုသွားမှာဖြစ်ပါတယ်။ဒေါ်ဆန်းစုကြည်ဦးဆောင်တဲ့မြန်မာအဖွဲ့ဟာမနေ့ကတော့ PP ဆိုင်ရာတရားရုံး ICJ မှာဂမ်ဘီယာဘက်ကမြန်မာနိုင်ငံပေါ်တရားစွဲဆိုထားတာတွေကိုခြေပလျှောက်လဲခဲ့ပြီးတော့မြန်မာနိုင်ငံအနေနဲ့လူမျိုးတုံးတက်ဖြတ်မှုကိုကျူးလွန်ခဲ့ခြင်းမရှိဘူးလို့ထွက်ဆိုခဲ့ပြီးဒီကနေ့မှလည်းဒုတိယကြော့အနေနဲ့အပိတ်လျှောက်လဲချက်တင်ပြသွားဖို့ရှိပါတယ်ဂမ်ဘီယာဘက်ကမြန်မာနိုင်ငံပေါ်တရားစွဲထားတာကိုတော့နယ်ဇီလန်ကထောက်ခံထားတာဖြစ်ပါတယ်ခင်ဗျာ
ICC နိုင်ငံကရာဇဝတ်ဆိုင်ရာခုံရုံးပေါ်ဝေဖန်နေတဲ့အမေရိကန်ပြည်တော်စုနဲ့ဆက်ဆံရေးပြန်ကောင်းလာဖို့မျှော်လင့်နေကြောင်း ICC ဥက္ကဋ္ဌကပြောလိုက်ပါတယ်ဒုတိယကမ္ဘာစစ်တွင်းနာဇီတွေကျူးလွန်ခဲ့တဲ့ဆေးရုံမှုတွေကိုကြားနာဆစ်ဆဲခဲ့တဲ့ညွန်ဘက်ခုံရုံးရဝန္ဒာနဲ့ယူဂိုစလာဗီးယားနိုင်ငံတွေကကျူးလွန်မှုတွေနဲ့ပတ်သက်လို့မကြသေးရင်ကကြားနာမှုတွေမှာ ပါဝင်ခဲ့ဘူးတဲ့ခန့်ကဏ္ဍကိုအမေရိကန်အစိုးရအနေနဲ့အမှတ်ရဖို့လေတရားသူကြီးချီလီအိုဘိုအစိုးရက VOA နဲ့မင်းမြန်းကမ်းမှာပြောဆိုသွားခဲ့တာပါ ICC ရဲ့စော်ရွက်မှုတွေကိုအမေရိကန်ပြည်သူအများပြားကလက်ခံခဲ့ကြသလိုအတိတ်မှာအမေရိကန်ပြည်သူစုကစော်ရွက်ခဲ့ဘူးတဲ့ကြိုးပမ်းမှုတွေကိုအခုခါအမေရိကန်အစိုးရကအလေးထားရမယ့်အခြေတန်နေပြီလို့လည်းပြောဆိုသွားပါတယ်1998ခုနှစ်မှာ ICC ကိုဖွဲ့စည်းခဲ့တဲ့ရောမစာချုပ်ကိုလက်ခံတည်ပြုထားတဲ့အမေရိကန်ကတော့မချသေးရင်တော့ပဲတရားရုံးရဲ့ကြိုးပမ်းမှုတွေကိုကန့်ကွက်နေတာပါ။သမ္မတဒေါ်နယ်ထရန့်ရဲ့ပုဂ္ဂိုလ်ရှင်နေဂျေစကိုလောကလည်းအမေရိကန်ရှင်နေတဲ့တရားရေးဌာနရှင်နေတွေဘာသာရေးနဲ့လွတ်လပ်ခွင့်လွှမ်းခြုံမှုဥပဒေကြိုးဆောင်ဖွဲ့ကကိုယ်စားရင်နဲ့အတူ ICC ကိုတွားရောက်ခဲ့ပြီး2003ခုနှစ်ကနေ2014ခုနှစ်အတွင်းအာဖဂန်နစ္စတန်နိုင်ငံမှာအမေရိကန်စစ်ဘက်ကကျူးလွန်တဲ့ရာဇဝတ်မှုတွေနဲ့ပတ်သက်လို့စုံစမ်းနေတာတွေကိုဟန်တားဖို့လည်းကြိုးပမ်းခဲ့ကြပါတယ်။အဲ့ရှင်နေစကူလောကတော့အမေရိကန်တရရဲ့တရကောင်းနေဟာလက်လက်နဲ့သာအတက်ခက်ခံနေရုံသာမကဥပဒေကြောင်းအရာပါအရေးယူခံမဲ့အန်ဒီယန်နဲ့ရင်ဆိုင်နေရဲဆိုပြီးတော့လေ Twitter လူမှုကွန်ရက်ကနေပြောဆိုခဲ့တာပါ ICC ဥက္ကဋ္ဌကတော့အမေရိကန်ရဲ့ပြင်းထန်တဲ့သဘောထားတွေပေါ်အားအသိမြင့်ရဲ့အကြောင်းနဲ့အမေရိကန်ရဲ့တရားရေးစနစ်မှာတိကျလွတ်လပ်မှုရှိတာကိုလည်းထောက်ပြပြောဆိုသွားပါတယ်
အမေရိကန်သမ္မတဒေါနယ်ထရန့်အပေါ်အရေးယူမဲ့ဆွဲချက်တွေကိုအောက်လွှတ်တော်မှာတရားရေးကော်မတီကတင်ပြနေပြီးတော့အစောဆုံးဒီနေ့မဲခွဲဆုံးဖြတ်ဖို့လည်းရှိနေပါတယ်။ဒီမိုကရက်တွေကအများစုနဲ့ထိန်းချုပ်ထားတဲ့အောက်လွှတ်တော်မှာအရေးယူဖို့စီစဉ်နေချိန်မှာပဲသမ္မတထရန့်ကတော့နိုင်ငံရေးရည်ရွယ်ချက်နဲ့လုံနေတဲ့လောရသားဖြစ်ပြီးအထောက်အထားခိုင်ခိုင်မာမာမရှိကြောင်းလည်းပြောဆိုထားပါတယ်။သမ္မတအပေါ်အရေးယူအပြစ်ပေးနိုင်မဲ့ဆွဲချက်နဲ့ပတ်သက်ပြီးအောက်လွှတ်တော်တရားရေးကော်မတီမှာဗုဒ္ဓဟူးနေ့ကတော့အခြေတင်ဆွေးနွေးခဲ့ကြပါတယ်။အဲဒီဆွဲချက်ထဲမှာတော့သမ္မတထရန့်ဟာပြည်ပနိုင်ငံဆိုရဖြစ်တဲ့ယူကရိန်းဆိုရကိုလာမယ့်2020အမေရိကန်သမ္မတရွေးကောက်ပွဲမှာဝင်ရောက်ဆွတ်ဖက်ဖို့အတွက်အကူအညီတောင်းပြီးအာဏာလွဲသုံးစားလုပ်ခဲ့တယ်လို့သူ့ရဲ့လှုပ်ဆောင်ချက်တွေနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးဖို့လွှတ်တော်မတ်တွေကဆင့်ခေါ်တာကိုလစ်လျူရှိဖို့အတွက်သူ့ရဲ့ဆိုရအဖွဲ့ကိုညင်ကြားပြီးတော့လွှတ်တော်ရဲ့လှုပ်ဆောင်ချက်တွေကိုအနောက်ရှက်ပေးခဲ့တယ်လို့ဆိုထားပါတယ်။တရားစွဲမဲ့ချက်တွေနဲ့ပတ်သက်လို့တရားရေးကော်မတီအနေနဲ့မဲမခွဲခင်မှာအခြေတင်ဆွေးနွေးမှုတွေကိုဆက်လုပ်သွားဖို့လည်းရှိပါတယ်။သမ္မတထရန့်ကတော့သူ့အနေနဲ့တစုံတရာအမှားရဲလှုပ်ထားတာမရှိဘူးဆိုပြီးတော့အငြင်းဆိုထားပါတယ်ခင်ဗျာ။
ကန်တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညာလိုင်းဒိုမီတာ25 kHz 11803ညာလိုင်းဒိုမီတာ32 kHz 4335နဲ့ပထမနာရီဘက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီမိတ်ကန်တန်မြန်မာဘာသာအစီအစဉ်ရဲ့ကြာသပင်းနဲ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ကုလသမဂ္ဂလူညွန့်ရေးကောင်စီမှမစ်ဆိုင်းတုံးစမ်းသပ်မှုတွေကိုအမေရိကန်ကဝေဖန်တဲ့လို့ရဟာရန်လိုတဲ့လို့ရဖြစ်နေမြောက်ကိုရီးယားကဒီကနေ့ပဲတုံ့ပြန်လိုက်ပါတယ်။နျူကလ িয়ার ရေးဆွေးနွေးညှိနှိုင်းမှုတွေမပြည့်အောင်အမေရိကန်ဆိုရဘက်ကလုံနိုင်မဲ့အခွင့်အလမ်းဆုံးရှုံးသွားနိုင်တဲ့အကြောင်းလဲမြောက်ကိုရီးယားကသတိပေးပြောဆိုလိုက်တာပါ။အမေရိကန်ဘက်ကဒီနှစ်ကုန်မှနောက်ဆုံးထားကမ်းလှမ်းချက်တည်ပြဖို့တောင်းဆိုထားတဲ့ပေါ်ပြက်ပြက်သားသားဆုံးဖြတ်ချက်ချနိုင်အောင်အထောက်အကူဖြစ်စေမဲ့အမေရိကန်ရဲ့မိုင်မဲတဲ့မှတ်ချက်ဖြစ်နေလဲမြောက်ကိုရီးယားနိုင်ငံရဲ့ဌာနတာဝန်ရှိသူတယောက်ကိုကိုကာပြောဆိုခဲ့ပါတယ်။မြောက်ကိုရီးယားကမစ်ဆိုင်းတုံးတွေစက်တိုက်ဆိုသူဆန်းသတ်မှုတွေကြောင့်အမေရိကန်နဲ့ဆွေးနွေးနိုင်မဲ့အခွင့်အလမ်းရောပါလာမဲ့အန်ဒီယားရှိတဲ့အကြောင်းကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီးကယ်လီကာကလွန်ညွန့်ရေးကောင်စီမှမနေ့တုန်းကပဲပြောဆိုခဲ့တာပါ။မြောက်ကိုရီးယားကဒီနှစ်ထဲပထမတဲ့မစ်ဆိုင်းတုံးအများအပြားစမ်းသပ်ခဲ့တာရှိခဲ့တဲ့အကြောင်းနဲ့စမ်းသပ်ခဲ့တဲ့မစ်ဆိုင်းတုံးတွေဟာဘလောက်ကွာဝေးကိုပဲရောက်ဒေသတွင်းလုံခြုံရေးနဲ့တည်ငြိမ်မှုတွေကိုထိခိုက်စေသလိုကုလသမဂ္ဂလုံခြုံရေးကောင်စီဆုံးဖြတ်ချက်ကိုချိုးဖောက်ရရောက်တဲ့အကြောင်းလည်းပြောဆိုခဲ့ပါတယ်။မစ်ဆိုင်းတုံးစမ်းသပ်မှုတွေဟာအနာဂတ်မှာပြဿနာဖြစ်ရှင်းအခွင့်အလမ်းတွေကိုရောပါနိုင်တဲ့အန္တရာယ်ရှိတဲ့အကြောင်းလည်းအမေရိကန်သံတမန်ကြီးကသတိပေးပြောဆိုခဲ့တာပါ။
ဗြိတိန်နိုင်ငံမှာတော့အထွေထွေရွေးကောက်ပွဲကိုဒီနေ့မှာချင်းပါနေပြီးတော့ဗြိတိန်နိုင်ငံသားတွေလည်းမဲပေးနေကြပါတယ်။ဒီရွေးကောက်ပွဲကနေ2016လူမှုဆန္ဒခံယူပွဲမှာသဘောတူထားတဲ့ EU ဥရောပသမဂ္ဂကနေဗြိတိန်နှုတ်ထွက်ရေး Brexit နဲ့ပတ်သက်ပြီးတော့အချိန်တော်ကြာဆောင်ဆိုင်နေတဲ့ဆုံးဖြတ်ချက်လည်းထွက်ပေါ်လာနိုင်ပွဲရှိပါတယ်။ဝန်ကြီးချုပ် Boris Johnson ကတော့မဲဆွယ်စည်းရုံးရေးတွေအတွင်းမှာ EU ကနေဗြိတိန်နှုတ်ထွက်ရေးအပြီးသတ်ဆောင်ရွက်ဖို့ကိုအလေးပေးပြီးတော့မဲဆွယ်ခဲ့ပါတယ်။ဒီကွန်ဆာဗေးတီဗ်ပါတီအနေနဲ့ပါလီမန်မှာအမတ်နေရာအများစုရခဲ့မယ်ဆိုရင် Brexit နဲ့ပတ်သက်ပြီးတော့အရင်ပဲချခံထားတဲ့အစီအစဉ်ကိုဖြစ်အောင်လုပ်ခွင့်ရမှာဖြစ်ပြီးတော့ January 31ရက်နေ့မှာ EU ကနေပြည်တွင်းခွဲထွက်ဖို့ကိစ္စကိုလုပ်မှာဖြစ်တယ်လို့ပြောပါရယ်အတိုက်ခံ Labour Party ခေါင်းဆောင် Jeremy Corbyn ကတော့တကယ်လို့သူ့အနေနဲ့အနိုင်ရခဲ့မယ်ဆိုရင်တော့ပြည်သူတွေအနေနဲ့ဥရောပသမဂ္ဂကနေခွဲထွက်မလားဒါမှမဟုတ်နေမလားဆိုတာကိုဆုံးဖြတ်နိုင်မှုအတွက်လူမှုဆန္ဒခံယူပွဲအသစ်ကိုလှုပ်သွားမယ်ဆိုပြီးတော့ပြောပါရယ်ဒီနေ့ရွေးကောက်ပွဲမတိုင်ခင်လူမှုစစ်တမ်းတွေမှာတော့ဝန်ကြီးချုပ်ဂျွန်ဆန်ရဲ့ Conservative Party အနိုင်ရနိုင်ခြင်းရှိတယ်လို့ဖော်ပြနေကြပြီးမဲ့ရွေးကောက်ပွဲနီလာချိန်မှာတော့ပို့ပြီးတော့အကျိန်းနယ်ဖြစ်လာနေပါတယ်ခင်ဗျာ
နယူးဇီလန်နိုင်ငံမှာတရားအနေနဲ့ကမိအောင်ပောက်ကွဲမှုအတွင်းတည်ဆုံသွားတဲ့လူ၈ယောက်ရဲ့အလောင်းတွေကိုတည်ယူဖို့မနက်ဖြန်တောက်ချန်နေမှာဖွဲ့တစ်ဖွဲ့ဆီလုံးမဲ့အကြောင်းတာဝန်ရှိသူတွေကပြောပါတယ်။အလောင်းတွေကိုပြန်တည်ဖို့အရေးပေါ်ရှာဖွေကိစ္စရေးတွေဆီလုံးမဲ့အစီအစဉ်ကိုတော့မိအောင်ပောက်ကွဲနိုင်တဲ့အန်ဒီရှိနေသေးတာကြောင့်အာဏာပိုင်တွေဆိုင်းငံ့ထားတာပါ။နယူးဇီလန်နိုင်ငံကငရင်ဆောင်ကြည့်လေးလာရေးအေဂျင်စီကကြမ်းကျင်သူတွေကတော့နောက်တစ်ချိန်မီးကောင်ပောက်ကွဲနိုင်တဲ့အလားအလာဟာ40ကနေ60ရာခိုင်နှုန်းထိရှိနေစေဖြစ်တဲ့အကြောင်းသတိပေးထားပါတယ်။လက်တလုံးမှာလည်းမီးကောင်အဝါကနေအစိတ်တင်တန်းငွေတွေဆက်လက်ထွက်ပေါ်နေပြီးကျွန်းပေါ်မှာလည်းအစ်စ်တက်တဲ့ပြာမုံနေနဲ့ဖုံးလွှမ်းနေတာပါ။မီးကောင်ပောက်ကွဲမှုတွင်ကယ်ဆယ်ပြီးစေယုံတင်ထားတဲ့ထဏ်ရသူတွေက2ဦးမနေ့တုန်းကပဲထပ်မံတည်ဆုံသွားတဲ့အတွက်တည်ဆုံသူရေထွက်စုစုပေါင်းအခုဆိုရင်10ယောက်ထိရှိနေပါပြီ။အတမတေလွမြောက်လာသူတွေကအနည်းဆုံး28ယောက်ဟာလဲခန္ဓာကိုယ်ရဲ့80ရာခိုင်နှုန်းကျော်မီးလောင်ဒဏ်ရာရခဲ့ကြပြီး22ယောက်ရဲ့ဒဏ်ရာတွေကပြင်းထန်တယ်လို့လဲတာဝန်ရှိသူတွေကပြောဆိုထားကြပါတယ်
။အိန္ဒိယနိုင်ငံမှာအငင်းပွားစရာဖြစ်နေတဲ့နိုင်ငံသားဖြစ်ခွင့်ဥပဒေကြမ်းနဲ့ပတ်သက်ပြီးတော့နိုင်ငံရှေ့မြောက်ပိုင်းမှာဆန္ဒပြတာတွေအကြမ်းဖက်တဲ့တီဖြစ်လာနေတာကိုထိန်းချုပ်နိုင်ဖို့အိန္ဒိယဆိုရကလုံခြုံရေးတပ်ဖွဲ့ဝင်ထောင်ထဲချီပြီးတော့အာတန်ပြည်နယ်ကိုဆေးလွှတ်လိုက်ပါတယ်။အဲဒီဥပဒေကြမ်းကအိန္ဒိယနိုင်ငံရဲ့အိန္ဒိယနိုင်ငံတွေကမွတ်စလင်မဟုတ်တဲ့သူတွေကိုနိုင်ငံသားဖြစ်စေဖို့ပို့ပြီးတော့လွယ်ကူစေမှာဖြစ်ပါတယ်။အာဇံပြည်နယ်မြို့တော်ကော်ဒီနဲ့ဒီပြည်နယ်တော်ဝန်ကဒေါသထွက်နေကြတဲ့ဆန္ဒပြတဲ့သူတွေဟာညမထွက်ရအမိန့်ကိုဖီဆန်ပြီးတော့လမ်းတွေပေါ်ထွက်ဆန္ဒပြခဲ့ကြသလိုကားတွေတာယာတွေကိုလည်းမိရှုခဲ့ကြပါတယ်။အဲဒီလူတွေကိုလုံခြုံရေးတပ်ဖွဲ့တွေကနောက်ပိုင်းမှာလူစုခွဲပြီးတော့နှိမ်နှင်းခဲ့ပါတယ်။ဆန္ဒပြတဲ့သူတွေဟာအာဏာရ BJP ပါတီဝင်တွေရဲ့နေအိမ်တွေကိုလည်းတိုက်ခိုက်ခဲ့ကြပါတယ်။နိုင်ငံသားဖြစ်ခွင့်ကိုပြင်ဆင်တဲ့ဥပဒေကြမ်းကိုအိန္ဒိယပါလီမန်ရဲ့အထက်လွှတ်တော်ကဗဟုနည်းမှာအတည်ပြုခဲ့တာဖြစ်ပြီးတော့ဝေဖန်သူတွေကတော့ဒီဥပဒေကြမ်းကြောင့်အိန္ဒိယနိုင်ငံတွေကရှေ့ပြောင်းအခြေချနေထိုင်သူတွေဟာအာတပီနဲ့တခြားရှေ့မြောက်ပိုင်းကဖြစ်နေတွေကိုဝင်ရောက်လာပြီးတော့အိန္ဒိယနိုင်ငံကလူနည်းစုမွတ်စလင်တွေကိုဝိုင်းပယ်ခံရတာမျိုးဖြစ်လာနိုင်ပြီးဒါကဝန်ကြီးချုပ်နရင်ဒရာမိုဒီနဲ့သူ့ရဲ့ဟိန္ဒူအမျိုးသားရဲ့အစိုးရရဲ့ညီမန်းချက်ဖြစ်တယ်ဆိုပြီးတော့ပြောကြားလိုက်ပါတယ်ခင်ဗျာ
ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုရန်နိုင်တို့ကြေညာပေးခဲ့တာပါရှင်။မြန်မာပိုင်းကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုအင်တာနက်စာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြေးညီတိုက်ရိုက်နားဆင်နိုင်ပါတယ်ရှင်။ဒေါက်တာရှင်များရှင်။ ICJ တရားရုံးမှာဂမ်ဘီယာနိုင်ငံကမြန်မာနိုင်ငံကိုတရားစွဲထားတဲ့အမှုအတွက်ဒီကနေ့တော့နှစ်ဖက်လုံးတကြော့ပြန်လျှောက်လဲချက်ပေးကြရတဲ့နေ့ဖြစ်ပါတယ်။မနေ့အစောပိုင်းကတော့ဂမ်ဘီယာနိုင်ငံကလျှောက်ထားတင်ပြပြီးသွားပါပြီ။ဒီကနေ့ကနေပြည်နိုင်ငံဘက်ကတင်ပြလျှောက်ထွားကြတဲ့ဥပဒေပညာရှင်တွေကမနေ့တုန်းကဒီမြန်မာနိုင်ငံရဲ့လျှောက်လဲချက်တွေကိုပြန်လည်ခြေပခဲ့ကြသလိုရိုဟင်ဂျာတွေအပေါ်လူမျိုးတုံးတပ်ဖြတ်တဲ့အခြေအနေပိုဆိုးမလာအောင်ကာကွယ်တားဆီးမှုတွေတရားရုံးကဆုံးဖြတ်ချက်ချဖို့လိုအပ်တယ်ဆိုတဲ့အချက်တွေကိုအဓိကလျှောက်ထားသွားခဲ့ကြပါတယ်မြန်မာနိုင်ငံဘက်ကမနေ့တုန်းကလျှောက်ထားချက်တွေကိုပြန်လည်ကိုးကားပြီးတော့ရိုဟင်ဂျာတွေအပေါ်လူမျိုးတုံးတပ်ဖြတ်ဖို့ရည်ရွယ်ချက်ရှိခဲ့တယ်ဆိုတာမြန်မာဘက်ကမခြေပနိုင်ခဲ့ဘူးလို့ဂမ်ဘီယာဘက်ကဥပဒေပညာရှင်တယောက်ဖြစ်တဲ့ Mr. Paul Reichler ကအခုလိုထပ်ပြောသွားပါတယ်
How can anyone possibly expect the Tatmadaw to hold itself accountable for genocidal acts against the Rohingya when
several Kalgwei Uzi Chou Bojong Muji Min Aung Lai a Pawin Sit Tat Ji Ke 6 Uku Lu Myo Tong Tat Phyat Mu Swae Che Tin Bi Lo Yee Yu Bu So Bi Lo Kulat Tamak Ka Che Le Sha Phu Yi Phwe Ka Tin Pya Tha Le Chi Ma Rohingya Re Paw Ma Chu Lon Ne Lu Myo Tong Tat Phyat Mu Ko Tamaraw Ko Lai Song San Sit Si Yee Yu Bu So Ra Blu Myo Lin Lo Ya Ba Ma Le
ဂမ်ဘီယာနိုင်ငံဘက်က Mr. Reichler အပါအဝင်ဥပဒေပညာရှင်၃ယောက်ကဒီအချက်လက်တွေနဲ့ပြန်လည်တင်ပြလျှောက်ထားသွားခဲ့ကြတာဖြစ်ပါတယ် ICJ မှာခုမှုကိစ္စစီရင်ပိုင်ခွင့်ရှိသလားလို့မင်းကမြန်မာနိုင်ငံဘက်ကဒီမေးခွန်းထုတ်သွားတဲ့အချက်ကိုတော့ပါမောက်ခပြဲဒါရှွန်ကပြန်လည်ခြေပတင်ပြပါတယ်တခါပါမောက်ခရှေ့နေကြီး Philip Stant ကလည်း Genocide ဒီလူမျိုးတုံးတပ်ဖြတ်မှုဖြစ်နိုင်ခြေရှိတယ်ဆိုရင်တော့မှတရားစွဲလို့ရတယ်ဆိုတဲ့အချက်ကိုထောက်ပြပြီးတော့မှလျှောက်ထားသွားပါတယ်ဒီကနေ့ဂမ်ဘီယာဘက်ကတကြောပြန်လျှောက်ထားချက်တွေကိုကြည့်ရင်အဓိကကဒီရိုဟင်ဂျာတွေပေါ်လူများရုံးတပ်ဖြတ်တဲ့အခြေအနေပိုဆိုးမလာအောင်ကာကွယ်တားဆီးနိုင်မဲ့ဆောင်ရွက်ချက်တွေကိုတရားရုံးကနေချမှတ်ပေးဖို့လိုအပ်တယ်ဆိုတာကိုဥပဒေပညာရှင်တွေဘက်ကအချက်လက်တွေနဲ့ပို့ပြီးတော့ခိုင်မာအောင်လို့တင်ပြသွားခဲ့ကြတာဖြစ်ပါတယ်။ဥပဒေပညာရှင် Mr. Reichler ကကာကွယ်တားဆီးရေးဆောင်ရွက်ချက်တွေအရေးပေါ်လိုအပ်နေတယ်လို့ခုလိုပြောသွားပါတယ်
။ Indeed, as we have seen this morning, Myanmar either admits or fails to deny what the extensive evidence we submitted makes perfectly clear.
ကမ္ဘာနိုင်ငံဘက်ကတင်ပြထားတဲ့အနေနဲ့ရှိမှုတွေကိုကာကွယ်တားဆီးဖို့ကြားပြအရေးပေါ်အစီအမံတရားအရေးကြီးလိုအပ်နေတယ်ဆိုတာကိုကျွန်တော်တို့အင်တာနက်တုန်းကတင်ပြခဲ့ပြီးပါပြီ။ဒါနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံဘက်ကဒါကိုမနေ့တုန်းကဘာမှခုခံပြောဆိုနိုင်တာမရှိပါဘူး။ မြန်မာနိုင်ငံမှာလူမျိုးတုံးတပ်ဖြတ်မှုစစ်ဆော်မှုတွေရှိနေတုံးပဲဆိုတာကိုကုလသမဂ္ဂအချက်အလက်စုဆောင်ရေးအဖွဲ့ကဒီကုန်းချုပ်ပြောထားပါတယ်။ဒါကမြန်မာနိုင်ငံဘက်ကခိုင်ခိုင်မာမာအထောက်ထားနဲ့ညင်းထားတာလည်းမရှိပါဘူး။ဒါကြောင့်မလို့လူမျိုးတုံးတပ်ဖြတ်မှုတားဆီးရေးနိုင်ငံတကာစာချုပ်အဖွဲ့ဝင်ဖြစ်တဲ့ဂမ်ဘီယာနိုင်ငံရဲ့တင်ပြချက်အတိုင်းအနေရှိမှုအပေါ်တားဆီးပေးဖို့ကြားပြတ်အရေးပေါ်ဆောင်ရွက်ချက်တရက်လိုအပ်နေပါတယ
်။ဒါကတော့ဒီဂမ်ဘီယာနိုင်ငံဘက်ကတကြောပြန်လျှောက်ထားချက်တွေဖြစ်ပါတယ်။မြန်မာနိုင်ငံဘက်ကတော့ဒီမြန်မာစံတော်ချိန်ည10နာရီမှာတကြောပြန်တင်ပြလျှောက်ထားရမှာဖြစ်ပါတယ်။ဆိုတော့အခုချိန်ထိတရားရုံးမှတင်ပြသွားတဲ့အချက်တွေနဲ့ပတ်သက်ပြီးတော့ဥပဒေပညာရှင်ဦးအောင်ထုနဲ့အခုဓာတ်ရိုက်ဆွေးနွေးပါမယ်။ဦးအောင်ထုလိုင်းပေါ်မှာရှိနေပြီထင်ပါတယ်ရှင်။ဦးအောင်ထုကြားပါလားရှင်။
ဟုတ်ကဲ့ကြားပါရဲ့
ဟုတ်ကဲ့ပါဦးမင်္ဂလာပါရှင်ဆိုလူမျိုးတုံးတပ်ဖြတ်ဖို့ရည်ရွယ်ချက်မရှိဘူးလို့ဒီမြန်မာဘက်ကပြောထားတဲ့အချက်ထဲမှာအချက်ပေါ့နော်နောက်တစ်ခါဒီ ICJ မှာအခုအမှုကိုစီရင်ပိုင်ခွင့်မရှိဘူးဆိုတဲ့အချက်နဲ့အရေးပေါ်ဆောင်ရွက်မှုတွေမချတင်ဘူးဆိုတဲ့အချက်၃ချက်ကိုဂမ်ဘီယာဘက်ကဒီနေ့အဓိကပြောထားပါတယ်ဆိုတော့ဂမ်ဘီယာနိုင်ငံဘက်ကခြေပသွားတဲ့ဘဲချက်တွေကထူးခြားတယ်မြန်မာဘက်ကနေပြီးတော့ပြန်ပြီးတော့ခြေပဖို့ခက်တယ်လို့ဥအောင်ထူမြင်ပါလဲရှင
်ဟိုဒီလိုပြပထမဆုံးအဓိကထားပြီးတင်ပြသွားတာကတော့ဒီဂမ်ဘီယာဘက်ကတင်ပြတဲ့မြေပြင်ပေါ်မှာဖြစ်တဲ့အချက်တွေဒီတနည်းအားဖြင့်မြန်မာစစ်ကောင်းဆောင်တွေမြန်မာစစ်တပ်ကရိုဟင်ဂျာတွေကိုစတင်ကျူးလွန်သွားတဲ့အချက်တွေအသေးစိတ်ပေါ်ပြခုနကကလေးအတော်တွေကလေးတွေကိုမျိုးဝင်တိချမရင်းချင်တာအကုန်လုံးပေါ့မျိုးချူတာဒါတွေဟာမဟုတ်ဘူးလို့မြန်မာဘက်ကညင်းမတော်ဘူးတော်သူတို့အဓိကဟဲ့လို့ပြောရတယ်အဓိကညင်းပွားတာတော့ genocide intent ပေါ့ဟိုလူမျိုးတုံးတပ်ဖြတ်မှုကိုရွေကျက်နဲ့ကျူးလွန်တာလေဆိုတဲ့အချက်ကိုရွေကျက်ကိုသူကမြန်မာဘက်ကခုခံချိပါသွားတယ်ညင်းဆိုသွားတယ်ဒါရွေကျက်နဲ့ကျူးလွန်တာမဟုတ်ဘူးသူတို့ဂမ်ဘီယာဘက်ကပြန်ချိပါတာတော့ရွေကျက်ဆိုတာဘာကိုကြည့်ပြီးတော့ပြောလို့ရလဲဆိုတော့မြေပြင်ပေါ်မှာဖြစ်တဲ့အချက်လက်တွေငင်းလို့များတဲ့ချက်တည်းဒီမြန်မာဘက်ကတင်ပြတဲ့ဘယ်သူကမှငင်းမတော်ဘူးအဲ့ဒီချက်တည်းဟာရွေချက်ကိုပေါ်ဆောင်ရောက်တယ်ဆိုတော့သူ့ဘောင်ချက်ခုနှစ်ချက်တင်ပြသွားတယ်ဒီချက်ကဘာလဲဆိုတော့မြန်မာစစ်တပ်ကအင်မတန်အင်အားကြီးမားတဲ့တပ်ကိုအသုံးပြုပြီးတော့မှရိုဟင်ဂျာတွေကိုဖျက်တက်ခဲ့ခဲ့တယ်ဒုတိယချက်က organized nature ပေါ့အမှတ်တမဲ့ချက်တာပေါ့တနည်းအားဖြင့်စုစည်းပြီးတော့မှအင်အားသုံးပြီးတော့ဖြည့်ဆည်းရဖြစ်တယ်။တတိယချက်ကပါလဲဆိုတော့ဟိုမြန်မာဘက်ကလုံးဝညင်မတော်ဘူးအဲ့ဒါပါဆိုတော့ sexual violence ပေါ့မျိုးသမီးတွေကိုဟာဒီလိမ္မင်းဆန်ကျူးလွန်မှုတွေပြုတယ်။နောက်မျိုးသမီးတစားလေးကိုဓာတ်ရီထိုးသွင်းတယ်။အဲ့ဒါတွေနဲ့ပတ်သက်ပြီးတော့ဟို clearance operation နေမင်းချင်းတို့တဲ့အဲမှာရေးဆွဲကျူးလွန်သွားတယ်။ဒါမငင်းနိုင်တဲ့အချက်တွေဖြစ်တယ်။ဒါကရည်ရွယ်ချက်ကိုကြားတယ်။နောက်ချက်ကပါလဲဆိုတော့ Ranger တွေဆက်ညင်ပြီးတော့မှသေးသေးနဲ့စော်ကားတဲ့လူမျိုးခွဲခြားတဲ့ဟာလားဟိုလူအဖွဲ့ကြီးအပြင်ကိုထုတ်တဲ့အပြောအဆိုမျိုးကြီးတောက်လျှောက်လုပ်ခဲ့တာဖြစ်တယ်ဒါကရည်ရွယ်ချက်ကိုဖော်ပြတယ်နံပါတ်5ချက်ကပါလဲဆိုတော့ဒီခွဲခြားတဲ့စီမံချက်တွေပါ discriminatory plan လို့တောင်းလိုက်ခွဲခြားစီမံချက်တွေမူဝါဒတွေဥပမာပြောမယ်ဆိုရင်နိုင်ငံဟိုပေါ့နိုင်ငံသားဥပဒေရနိုင်ငံသားဖြစ်ခွင့်လုံးဝမရှိဘူးလူညာကလေးကမွေးတဲ့ဟိုကမွေးစင်းရောက်တော့ဒီလိုရှိတယ်။ဒါပြီးရွေးချယ်တမင်လုပ်နေဖြစ်တယ်။နောက်6ချက်ကပါလဲဆိုတော့ဒီအစိုးရဟာလူလူကြားထဲမှာလူဝိညာဉ်ဆန့်ကျင်မုန်းကြီးထွန်းချုံနော်။ဒါအဲ့လိုဖြစ်နေဒါတည်ရတဲ့နေမှာမတိကြောင်ဆောင်နေတယ်။ဒါနံပါတ်6ချက်ကျေနံပါတ်9ချက်ကပါလဲဆိုတော့ဒီစစ်တပ်ရဲ့ဟလာဘယ်စိပိုင်းကများအရေးမြင်လဲ။ဘာသူနဲ့စစ်တာမရှိဘူး။အရေးဥရာမရှိဘူး။ဒါဒီဟူနိုင်ငံတကာဒုက္ခဝင်ဥပဒေပြီးတော့နိုင်ငံတကာဥစားရင်းစံထောက်ထားဥပဒေနဲ့ရေးလူကြနိုင်တယ်မှန်တယ်ရတယ်ဘာမှရေးမိကြဘူးရေးဝပြက်ကွက်တယ်ဒီခုနှစ်ချက်ပေါင်းလိုက်လို့ရှိရင်ဒါရေးဝကျက်နဲ့ကျူးလွန်နေစာသင်ရှားရလို့အဓိကတော့တော့ဖြစ်တယ်ရေးတဲ့ပိုင်းလာနော်စီမံခွင့်နဲ့ပတ်သက်လို့တော့သူက dispute ဆိုအသုံးလုံးကိုသူသိနေသွားတယ်ဟုတ်လားမြန်မာဘက်ကပြောတယ်ဂမ်ဘီယာနဲ့မြန်မာကြားထဲမှာအငင်းပေါင်းမရှိဘူးဆိုဂမ်ဘီယာကနေရှင်းတော်ရင်ငင်းပွားမှုတွေရှိတယ်။ဒါရှိရင်မှဘယ်နေ့တော့ဘယ်လိုကြောတင်ပြသွားလဲ။သူတို့မြန်မာနိုင်ငံဘက်က keeping silent ပေါ့ဘာမှမတုံ့ပြန်အောင်မတုံ့ပြန်တာကဟလာငင်းပွားမှုရင်းမဆိုင်ရင်တော့ဖြစ်တယ်။ဒါကြောင့်ငင်းပွားမှုကတကယ်ကိုရှိတယ်။ဒါကြောင့်ဒီ genocide commission ပို့မှကိုရတရားဥပဒေရှေ့မှာလာရှိတယ်။နောက်ဆုံးချက်ကတော့ provisional measure ပေါ့အဲ့ဒါတော့ဟလာယာယီဟိုတားမိတော်မူပေါ့ဗျ။အဲ့ဒါထုတ်တဲ့နေဆိုတော့ကတော့တစ်ဖက်ကဟို မြန်မာဘက်ကရှောက်ရှောက်လဲသွားတဲ့မျိုးသမီးရှိနေဘူး။ဝီပန်နဲ့တဲ့ချီကန်နဲ့ပြောသွားတာပေါ့။ဒီမှာဆွေးကြပါဦး။မြန်မာဘက်ကရှိနေပြောသွားတယ်။ဟဲ့လား။ဟိုမှာနိုင်ငံအကူညီရနေပြီ။တို့လက်ခံနေပြီ။ဟဲ့လား။ဗင်လားဒီရဲ့ဆွေးရကတော့မှတူအောင်ဆောင်နေပြီ။အိန္ဒိယဆွေးရလည်းအားပေးကူညီတယ်။အဲကုလသမဂ္ဂဟိုဟာတွေကလည်းအေဂျင်စီတွေလည်းပူးပေါင်းဆောင်နေပြီလို့ပြောသွားတယ်။သို့တော်လည်းပဲမှန်တဲ့ MOU ရှိတယ်။အဲ့ MOU ကတူတုံပါမရှိဘူး။ဒါတကူမှတူတုံမှမရှိဘူး။ MOU ကအခြေခံပြီးတော့မှအဲဟိုဗင်လားဒေ့ရှ်နိုင်ငံရောက်တဲ့ရေညာတွေပြန်နေတော့လုပ်ပြီးတဲ့အခြေအနေကိုမရှိဘူး။ကြောင်းမြန်နေဖြစ်နေတယ်။အဲ့ပါဆိုရေညာတွေနေခဲ့တဲ့နေရာတွေကိုဘူဒိုတစားနဲ့တိုက်ပြလိုက်တယ်။စစ်စီကံကြီးကြီးချောက်ပြလိုက်တယ်။ဟိုလုံညုံကြီးကဘာမှဆင်းလို့ပြနိုင်ဘူး။ရေညာတွေကမပြန်ရေးကြဘူး။လုံညုံကြီးချင်းဆိုရင်ဒီဆန့်ကျင်ဘက်တွေလည်းပြောင်းဖြစ်နေတယ်။အဲ့တော့တကယ်တကယ်ကျတော့ဒီအဓိကအမှတ်ခံရပေးရမှာနိုင်ငံသားဖြစ်ခွင့်နဲ့အဲ့တော့ပြန်လာပါလို့ပြောနေလက်ခံတယ်လို့ပြောနေနိုင်ငံသားဖြစ်ခွင့်နဲ့ပတ်သက်ပြီးဘာမှလုပ်ပြတာမရှိဘူးဆိုတော့ဟိုအဓိကတွေ့ရလို့ရှိရင်တော့ဖြစ်နေအဲ့တော့ရိုဟင်ဂျာတွေပြန်လာပြီးတော့မှသူ့ဒေသသူပြန်နေနိုင်လို့ရအောင်လို့ဥပဒေပေါင်းနေတယ်ဘာမှဖန်တီးပြတာမရှိဘူးဆိုတော့အစားတော့တော့ရှိနေဟာနေရှင်ပြီးတာရှိနေတယ်သို့တော့ဥပဒေကလုံးလုံးချုံပြန်နေလို့ရအောင်ပြင်ဆင်မှုကဘာမှမရှိသေးဘူးအချက်လျာတိကျတွေ့နိုင်မှာမရှိသေးဘူးဒါကြောင့်ရှင်းနေရင်းကြတယ်ဟာနောက်ထပ်အလားတူထပ်မှန်ပြီးတော့လူမျိုးလုံးတပြောင်းဖြစ်မှဆိုရင်နေရတဲ့အတွက်ဒါ provisional measures ပေါ့ ICDS statute ရဲ့ပုံမှန်လေးချက်တင်နေတယ်ထုတ်ပေးပါဆိုရအောင်ထပ်ပြောရသဘောပါတယ
်ဟုတ်ကဲ့ပါဦးအောင်ထွက်ရှင်ဆိုတော့ဟိုမြန်မာနိုင်ငံဘက်ကတော့နောက်ထပ်ဒီ45မိနစ်လောက်ပေါ့လေကြောက်ကြမှာဗမာဘက်ကဆပြီးတော့သူတို့တင်ပြချက်ကိုပေးရမှာပါဆိုတော့စစောကဦးအောင်ထူပြောထားတဲ့ထဲထဲမှာဒီဂမ်ဘီယာဘက်ကဒီကနေ့အချက်9ချက်နဲ့ထောက်ပြထားတယ်အဲ့ထဲမှာလည်းသူတို့ပြောထားတာမှာအ6ချက်လုံးကိုမြန်မာဘက်ကထိထိငင်းလဲမငင်းဘူးတစ်ချက်ပဲဒီဟိုအစိုးရကစုံစမ်းမှုထိထိရောက်ရောက်မလုပ်ဘူးဆိုတဲ့အချက်ကိုပဲဒေါက်ဆန်းစုကြည်ပြောတယ်ဒါပေမဲ့အဲ့ဒါကိုလည်းသူတို့ဘက်ကထိထိရောက်ရောက်မခြေပနိုင်ဘူးဆိုတဲ့အချက်ကိုရှေ့နေမစ္စတာရိုက်ကလာကပြောသွားပါတယ်ဆိုတော့ဒီကနေ့မြန်မာဘက်ကပြန်ပြီးတော့ရှောက်လဲချက်ပေးလို့ရှိရင်ဒီအချက်တွေကိုသူတို့ဘယ်လိုမျိုးခြေပနိုင်အောင်လို့တင်ပြလို့ရမယ်လို့ရောဥအောင်သူအနေနဲ့ထင်လဲရှင
့်အေးအဲ့ဒါတော့ဒီရချက်တယ်ဗျာ။ဘာကြောင့်လဲဆိုတော့ဒီဂမ်ဘီယာဘက်ကဒီကနေ့ရှင်းသွားတဲ့အထက်မှာအဓိကသူပြောသွားတာကဒီ genocide convention ပုံမှန်တင့်မှာအဓိကဆိုသွားတာကဒီစာကျိုးဝင်နိုင်ငံက genocide ကိုဟုတ်လား genocide convention ကိုဟို genocide ကိုမကျူးလွန်အောင်တာမကနော်ဟိုကျူးလွန်တဲ့သူပြစ်ဒဏ်ပေးရမယ်။ပြီးရင်မကျူးလွန်အောင်ဒီလိုကျူးလွန်မှုတွေမရှိအောင်ကြိုတင်ကာကွယ်တားဆီးရမယ်။ဘောမတ်တင်မယ်လို့ဆိုထားတယ်။သို့တော်လည်းပဲမြန်မာအစိုးရဘက်ကနေပြီးတော့ကျူတင်ကာဝယ်တားဆီးတယ်ဆိုတဲ့အချက်ကိုလုံးဝမပြောနိုင်ဘူး။ဟို genocide ဆိုတဲ့ဟာကိုတော့မှ sorry ကျွန်တော်ရိုဟင်ဂျာဆိုတဲ့စကားလုံးတော့မသူမတော့ဘူး။အစိုးရကကြောရိုဟင်ဂျာတွေ genocide မခံရရအောင်ဘယ်လိုကာဝယ်တားဆီးသွားမယ်ဆိုတဲ့အစီအစဉ်အစိုးရဘက်ကလုံးဝမရှိဘူး။သူပြောထားတဲ့ပုံကဟိုမြန်မာအစိုးရဘက်ကစူးစမ်းပန်းစားခုခံထုတ်ချင်မှာတော့ဟိုကျဖြစ်မှာပါသူတော့ကျွန်တော်တိလို့တော့ပြောရတော့ကျွန်တော်ကြက်သွားတယ်သူကျွန်တော်ကပြည့်ရှင်းရှင်းလေးပဲတော့ချက်ကကျန်ပြင်းမှုကျူးလွန်နေလို့ပြပြရမယ်ဒါက genocide convention ကို article 2ခုကို reservation လုပ်သွားလို့ညာလေးပဲဒါနဲ့ article 1ကနေ5အထိကအဲ့ဒါရှင်းရှင်းလေးလေးပေါ်နေတဲ့ချက်ချက်ပြင်းမှုကျူးလွန်သူကိုအပြစ်ပေးရဆိုရလဲတဲ့ရှေ့ပစ္စံတရားစီရင်တော့ဟိုတောင်းဆင်းချရတယ်ပြီးတော့ဆလာကြောင်ပြန်လုပ်တယ်ဆိုတော့ not the reliable information လေးအခုလောက်တဲ့သဘောမဟုတ်ဘူးနောက်တစ်ခါကဥမာအာတီကယ်9ရခင်ဗျာပုံမှန်နှစ်မှာပုံမှန်နှစ်နဲ့သုံးမှာပြောင်းထားတဲ့ဂျင်နိုဆိုက်ကအင်္ဂါရက်တွေကိုကျူးလွန်နေသူအပြစ်ပေးနိုင်မှုအတွက်ကိုဥတီပြန်လာတယ်။ဒါကကြတော့မြန်မာဘက်ကဥတီပြန်ထားလဲမရှိဘူး။ဒီဂျင်နိုဆိုက်ကွန်ဗင်းရှင်းကိုလိုက်လာတယ်။အဲ့လိုဆိုတော့ဟိုဒီအပိုင်းမှာတော့ခုခံထူကြီးရတာအဲဒီချိန်နိုင်မလားလို့ကျွန်တော်အဲ့လိုစဉ်းစားတယ်။
ဟုတ်ကဲ့ပါရှင်ဒါကတော့ဥပဒေပညာရှင်ဦးအောင်ထူးဖြစ်ပါတယ်ရှင်VOE မြန်မာပိုင်းကနေပြီးတော့ကြာတာ brain ညက်နေခြင်းအစီအစဉ်တွေကိုအတန်လွှင့်နေတာဖြစ်ပါတယ်အခုထုတ်လွှင့်ချက်တွေကို VOE ရဲ့ internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com ကနေပြီးတော့လဲ radio ဓာတ်ရိုက်ထုတ်လွှင့်နေတာနဲ့တပြေးညီပဲဖတ်ယူနားဆင်နိုင်ပါတယ်ရှင် ရခိုင်ပြည်နယ်တွင်ဒီရိုဟင်ဂျာမွတ်စလင်တွေကိုလူမျိုးတုံးတပ်ဖြတ်မှုဟန်တားဖို့အတွက်မြန်မာနိုင်ငံအနေနဲ့ပြတ်ကွက်တယ်လို့ ICJ တရားရုံးမှမြန်မာနိုင်ငံအမှုရင်ဆိုင်နေရချိန်မှာပဲရခိုင်ပြည်နယ်ကနေပြီးတော့ဒီဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးခဲ့ကြတဲ့ရိုဟင်ဂျာဒုက္ခသည်တွေကမိသားစုဝင်12ဦးပါတဲ့အိမ်နောက်စု2စုဒီဇင်ဘာလ17ရက်နေ့တုန်းကကိုယ်သဘောနဲ့ကိုယ်မြန်မာနိုင်ငံဘက်ကိုပြန်လာကြပါတယ်ဘလို့အကြောင်းတွေကြောင့်ပြန်လာကြတယ်လဲဆိုတာကိုတော့ VOA သတင်းတောင်မတ်ဆူဆူကစုံစမ်းတင်ပြထားပါတယ်ရှင်
2019ခုနှစ်ကမြန်မာစစ်တပ်ရဲ့နယ်မြေရှင်းလင်းမှုကြောင့်တစ်ဖက်နိုင်ငံနဲ့တိုင်းနယ်ချီတဲ့ရိုဟင်ဂျာတွေထွက်ပြေးခဲ့ရတယ်လို့နိုင်ငံတကာကပြောဆိုနေတာဖြစ်ပြီးဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေမှာရောက်နေသူတွေကိုနေရာရင်းပြန်ပို့ဖို့ဘင်္ဂလားဒေ့ရှ်နဲ့လက်တွဲပြီးမြန်မာအစိုးရအကြိုးပန်းနေတာဖြစ်ပါတယ်။အဲ့ဒီလိုဒုက္ခသည်တွေနေရာပြန်နိုင်ရေးအတွက်နှစ်ဖက်အစိုးရတာဝန်ရှိသူတွေရဲ့လှုံ့ဆော်မှုတွေကအောင်မြင်မှုမရနိုင်သေးပေမဲ့ကိုယ်တဘောနဲ့ကိုယ်သားပြောင်းဝင်လာကြသူတွေကတော့400ကျော်နေပြီဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်ရောက်ဒုက္ခသည်တွေကအိမ်နောက်စု2စုဟာမြန်မာနိုင်ငံထဲကိုကိုယ်တော်နဲ့ကိုမနေ့ကပြန်လည်ဝင်ရောက်လာတယ်လို့တောင်မြိုလဝဲပြန်လည်လက်ခံရေးစခန်းကလာဝကဒုတိယညွှန်ကြားရေးမှူးဦးအောင်ဖြိုးဟန်ကပြောပါတယ
်။အိမ်နောက်စု2စုဝင်တယ်မှစုစုပေါင်းကကြား9ယောက်မ6ယောက်အပေါင်း17ယောက်ဝင်ပါတယ်ခင်ဗျာ။မနေ့ခြေခွဲဝင်တယ်ဝင်ပြီးတော့မှပါလာစလုပ်ငန်းကိုကျွန်တော်တန်းထုတ်တယ်ခင်ဗျာ။တနအီခွဲလောက်ပြီးသွားတာပေါ့။ပြီးတော့မှလာဖို့ကောင်သွားပို့နေတယ်ခွာ။
ဒါအပြင်ပြန်လည်ဝင်ရောက်လာသူတွေကိုလှဖိုးကောင်ချားစခန်းကနေတဆင်သူတို့နေထိုင်ခဲ့တဲ့ငခုရကြီးရွာကိုအဲ့ဒီနေ့မှပဲပြန်ပို့ပေးခဲ့တယ်လို့တာဝန်ရှိသူတွေကပြောပါတယ်။ဒုက္ခသည်ပြန်လည်လက်ခံရေးနဲ့ပတ်သက်ပြီးမြန်မာဘင်္ဂလားဒေ့ရှ်နှစ်ဖက်အစိုးရအကြားအပြန်အလှန်စီရင်ပို့ဆောင်တာတွေရှိနေပေမဲ့နှစ်ဖက်အစိုးရပူးတဲ့အစီအစဉ်အရပြန်ဝင်လာတဲ့ဒုက္ခသည်ကတော့အခုထိမရှိသေးပါဘူး။မနေ့ကပြန်လည်ဝင်ရောက်လာသူတွေကအမျိုးသမီးတဦးကတော့အစိုးရချင်းသဘောတူညီထားတဲ့အစီအစဉ်နဲ့လာရင်အချိန်ကျညာမှာဆိုတာကြောင့်သူတို့သဘောနဲ့သူတို့ပြန်လာခဲ့တာလို့စကားပြန်ကနေတဆင့်အခုလိုပြောပါတယ
်
။နိုင်ငံသဘောတူစာချုပ်နဲ့လာရင်အချိန်ကျညာမှာဆိုလို့အခုလိုကိုယ်သဘောနဲ့ကိုယ်ပဲကျမတို့ပြန်လာတာပါ။ဟိုမှာကစားတောက်နေထိုင်ရေးရောတခြားအကျက်တဲတွေလည်းရှိနေတာကြောင့်ဒီကိုပဲပြန်လာကြတာပါ။ဟိုဘက်ကိုရောက်သွားတာကြတော့ဒီကိုပြန်လာတဲ့အချိန်ပျက်စီးနေတာတွေရှိပါတယ်ဒါတွေကိုပြုပြင်ပေးဖို့အစိုးရကိုတောင်းဆိုချင်ပါတယ
်ပြောင်းဝင်လာသူတွေကိုမြန်မာအစိုးရဘက်ကလက်ခံတဲ့နေရာမှာအရင်ကအမှန်တကယ်နေထိုင်ခဲ့ဘူးသူဟုတ်မဟုတ်စစ်စစ်ပြီးရခိုင်ပြည်နယ်အတွင်းလူသားချင်းစာနာမှုကူညီထောက်ပံ့ပေးရေးပြည်လည်နေရာချထားရေးနဲ့ဖွံ့ဖြိုးရေးစီမံကိန်း UEHRD အစီအစဉ်နဲ့လက်ခံပေးနေတာပါအခုပြန်လည်ရောက်ရှိလာသူတွေဟာရခိုင်ပြည်နယ်မြောက်ပိုင်းမှာ2019ဩဂုတ်လပိုင်းကမြန်မာလုံခြုံရေးတပ်ဖွဲ့နဲ့ရိုဟင်ဂျာအစွန်းရောက်အဖွဲ့အာဆာရိုဂျာပြပခဖြစ်နေချိန်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးသွားကြတဲ့တိမ်းနဲ့ချီတဲ့ရိုဟင်ဂျာတွေကဖြစ်ပြီးတပ်ဖက်နိုင်ငံကဒုက္ခသည်စခန်းမှာနှစ်နှစ်လောက်နေခဲ့ပြီးအဆင်မပြေတာတွေများလာလို့ကိုယ်နေရက်ကိုပြန်လာခဲ့တယ်လို့မနေ့ကပြန်ဝင်လာတဲ့ထဲကမျိုးသမီးတဦးကစကားပြန်ကနေတဆင့်အခုလိုပြောပါတယ်
ဒီငါခူရကြီးပါနေ2019စက်တင်ဘာလောက်ကကျမတို့ထွက်သွားကြတာပါဟိုဘက်ဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းမှာကျမတို့မိသားစုတွေနေကြပါတယ်။ဟိုမှာကစားနပ်ရိက္ခာတွေထောက်ပံ့ပေးမဲ့လုံလောက်မှုမရှိခဲ့ပါဘူး။ကိုယ့်နေရက်ကိုပြန်လာခြင်းနဲ့ဒါကြောင့်မို့ဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းကသူတွေရောအစိုးရရောမသိအောင်ကျမတို့ကိုယ်သဘောနဲ့ကိုယ်ပြန်လာကြတာပါ။ရေလန်းကနေပြန်လာတာနှစ်ရက်တော့ကြာပါတယ
်။ရခိုင်ပြည်နယ်အတွင်းလူမျိုးတုံးတပ်ဖြတ်မှုကိုဟန်တားဖို့ပြက်ကွက်ခဲ့တယ်ဆိုတဲ့ဂမ်ဘီယာနိုင်ငံရဲ့ဆွဆွဲချက်ကို ICJ နိုင်ငံတကာတရားရုံးမှာမြန်မာနိုင်ငံရင်ဆိုင်ဖြေရှင်းနေရချိန်မှာပဲရခိုင်ပြည်နယ်တဲကိုလုံခြုံရေးနဲ့ဘဝရပ်တည်နိုင်မှုအတွက်ကိုယ်တော်ဘောနဲ့ကိုပြောင်းဝင်လာသူတွေလည်းရှိနေတာဖြစ်ပါတယ်။ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုမြန်မာအစိုးရကလက်မခံပေမဲ့ဒုက္ခသည်တွေနေရပြန်နိုင်မှုအတွက်ကိုတော့အာဆီယံအဖွဲ့တွေနဲ့ပူးပေါင်းဆောင်ရွက်နေသလို UNDP, UNHCR အဖွဲ့တွေနဲ့လည်း MOU လက်မှတ်ရေးထိုးပြီးပူးပေါင်းဆောင်ရွက်နေပါတယ်။မနေ့က ICJ နိုင်ငံတကာတရားရုံးမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ကမြန်မာနိုင်ငံအနေနဲ့နေရဲစွန့်ခွာသူတွေကိုမိမိသဘောဆန္ဒအလျောက်လုံခြုံပြီးဂုဏ်သိက္ခာရှိရှိပြန်လည်လက်ခံရေးအတွက်ဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံတို့ကြားသဘောတူညီချက်မူပေါင်းတွင်မှဆောင်ရွက်သွားရန်ခရီးကဝတ်ပြုထားတယ်လို့ဆိုခဲ့ပြီးအဲ့ဒီလိုလက်တွေ့လုပ်ငန်းစဉ်တွေဆောင်ရွက်ပေးနေချိန်မှာလူမျိုးပြုံးနှီးစေရေးလုပ်ရက်တွေဆက်လက်ဖြစ်ပေါ်နိုင်မှာမလားလို့မေးခွန်းထုတ်ခဲ့ပါတယ်
ဒါကတော့ VOA မြန်မာပိုင်းသတင်းတောင်မဆွဆူရန်ကုန်ကနေသတင်းပို့တာဖြစ်ပါရဲ့ရှင်။ဒီမြန်မာနိုင်ငံရင်ဆိုင်ရတဲ့အမှုနဲ့နေရတဲ့အမှုနဲ့ပတ်သက်ပြီးတော့ဒီဂမ်ဘီယာတရားရေးဝန်ကြီးဘာပြောသလဲဆိုတာကိုလည်းမကြခင်အချိန်ပိုင်းတွင်မှပဲကြားရအောင်မှာဖြစ်ပါရဲ့ရှင
်။ VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပြနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင် VOA မြန်မာပိုင်းကကြာတာရေဒီညဘက်အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်လိုင်းတို19 25 32တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတာပါဝါရှင်တန်မြို့တော်ကနေပြီးတော့ည10နာရီထိထုတ်လွှင့်ပေးသွားမယ့်အစီအစဉ်တွေမှာတော့ဒီတရုတ်အစိုးရရဲ့တရုတ်မြန်မာဘက်ဆောင်ဖူးပေါင်းဆောင်ရွက်ရေးမဟာဗျူဟာမှာဘာသာရေးပါဝင်လာတဲ့ဆိုတဲ့အကြောင်းဥအောင်ခင်တုံသက်ချက်နဲ့မြန်မာတိုင်းရင်းသားဒေသစုံကသတင်းတွေကိုကြားမှာဖြစ်ပါတယ်ရှင်အခုတော့ဒီ ICJ တရားရုံးမှာမြန်မာနိုင်ငံကိုဂမ်ဘီယာကတရားဆွဲထားတာနဲ့ပတ်သက်တဲ့သတင်းကိုပြောပြပါဦးမယ်ဒီမြန်မာနိုင်ငံဘက်ကရိုဟင်ဂျာမွတ်စလင်တွေအပေါ်လူမျိုးတုံးတပ်ဖြတ်မှုတွေကျူးလွန်ခဲ့တယ်တပ်ဖြတ်ဖို့ရည်ရွယ်ချက်နဲ့လှုပ်ဆောင်ခဲ့တယ်ဆိုတာခိုင်မာတဲ့အထောက်အထားတွေနဲ့ပြသနိုင်ခဲ့တဲ့အတွက်ဒီကြားဖြတ်စီမံဆောင်ရွက်ချက်တွေ ICJ နိုင်ငံကတရားရုံးကချမှတ်မယ်လို့ယုံကြည်တဲ့အကြောင်းဂမ်ဘီယာတရားရေးဝန်ကြီးအဘူဘာကာတမ်ဘာဒိုကဒီနေ့ကြားနာပွဲပြီးမှပဲပြောသွားပါတယ်ဒီအကြောင်းကိုတော့ကိုသိန်းထိုက်ဦးကဆက်ပြီးတော့ပြောပြပါလိမ့်မယ်ရှင
်ဟုတ်ကဲ့မဆုမြတ်မောင်ခင်ဗျာဂမ်ဘီယာနိုင်ငံရဲ့ဒီကနေ့ ICJ နိုင်ငံကတရားရုံးခြေပါချက်တွေထဲမှာအဓိကအားဖြင့်တော့ရခိုင်ပြည်နယ်မှာဖြစ်နေတဲ့ဖြစ်ရပ်တွေဟာလူမျိုးတုံးတပ်ဖြတ်မှုကြံရွယ်ချက်မရှိဘူးဆိုပြီးတော့လူမျိုးတုံးတပ်ဖြတ်မှုမမြောက်တဲ့အကြောင်းမြန်မာကိုယ်စားလှယ်အဖွဲ့ရဲ့ပြောကြားချက်တွေကိုပြန်လည်ခြေပါသွားခဲ့တာပါဒုတိယတစ်ချက်ကတော့ဂမ်ဘီယာနိုင်ငံအနေနဲ့မြန်မာနိုင်ငံအရေးမှာ ICJ မှာတင်ပြနိုင်ခွင့်မရှိဘူးဆိုပြီးတော့ဒီလိုအပ်ချက်တွေဒီဒါတဲ့ပတ်သက်လို့မြန်မာနိုင်ငံဘက်ကတင်ပြတာကိုလည်းထပ်မံခြေပါသွားခဲ့ပါတယ်။နောက်ဆုံးကတော့ကြားပြရေးယူလွှတ်ဆောင်ချက်တွေလိုအပ်တဲ့အကြောင်းဒီထပ်မံခြေပါချက်တွေပါဝင်ပါတယ်။ဂမ်ဘီယာတရားရေးဝန်ကြီးအဘူဘကာတမ်ဘဒိုကသူတို့ဘက်ကယုံကြည်မှုအပြည့်ရှိတဲ့အကြောင်းဒီကနေ့ကြားနာပွဲပြီးသတင်းထောက်တွေကိုသူကအခုလိုပြောသွားခဲ့တာပါ။
Well that's for another day but for now we're here to make sure that the court orders
ဒါကတော့နောက်ထပ်တရက်အတွက်ပါပဲဒါပေမဲ့မြန်မာဘက်ကနေအကြမ်းဖက်မှုနဲ့လူမျိုးတုံးတပ်ဖြတ်မှုတွေရေရှည်မှာဆက်ပြီးပေါ်ပေါက်လာမဲ့လုပ်ရက်တွေရပ်ဆိုင်းဖို့နဲ့တပ်တွေအထောက်အထားတွေကိုမဖျောက်ဖျက်ဖို့တရားအောင်တရားရုံးကအမိန့်ချမှတ်ရေးအတွက်ကျွန်တော်တို့ဒီမှာရှိနေတာပ
ါမြန်မာတရားရေးဝန်ကြီးရဲ့ပြောကြားချက်တချို့ပါမြန်မာနိုင်ငံဘက်ကကိုယ်စားလှယ်တွေမနေ့ကတင်ပြသွားတဲ့အထက်မှာမြန်မာစစ်တပ်ရဲ့နေမြေရှင်းလင်းမှုတွေအတွင်းအကြမ်းဖက်တမာနောက်ရက်သားခွဲခြားမှုမရှိဘဲနဲ့စစ်တပ်ဘက်ကလုံခြုံရေးတပ်ဖွဲ့ဝင်တွေဘက်ကအင်အားလုံခြုံသုံးပြီးတော့ကင်တွယ်ခဲ့တာတွေကိုမြန်မာနိုင်ငံကိုယ်တိုင်ကရည်ရည်ပြတ်မြန်မာနိုင်ငံကိုယ်စားလှယ်ကိုယ်တိုင်ကရည်ရည်ပြတ်ညင်းခဲ့တာမရှိဘူးဆိုပြီးတော့ဂမ်ဘီယာဘက်ကထောက်ပြပါတယ်။နောက်ကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ရဲ့အစည်းအဝေးခန်းစာမှာဖော်ပြသလိုရိုဟင်ဂျာတွေပေါ်မှာခွဲခြားစစ်ဆင်တာအမုန်းတရားကြီးထွားအောင်လုပ်ဆော်တာလိင်ပိုင်းဆိုင်ရာအကြမ်းဖက်တာတွေနောက်သူတို့ရဲ့ကြေးရွာတွေကိုမိရှုပ်ပြီးတော့လူမှုနေမှုဘဝတွေကိုပျက်စီးအောင်ဖျက်ဆီးတာတွေဒါတွေကိုဂမ်ဘီယာဘက်ကအဓိကထောက်ပြပါတယ်မြန်မာနိုင်ငံခြားရေးဝန်ကြီးဒေါအောင်ဆန်းစုကြည်ပြောတာကနှစ်နိုင်ငံအကြသဘောတူညီချက်နဲ့ဒုက္ခသည်ပြန်လည်လက်ခံရေးကိစ္စတွေကိုလွတ်ဆောင်နေတဲ့အချိန်မှာဘယ်လိုလုပ်ပြီးတော့လူမျိုးတုံးတက်ဖြတ်ဖို့မြန်မာနိုင်ငံဘက်ကရည်ရွယ်ချက်ရှိမလဲဆိုပြီးတော့မေးခွန်းထုတ်သွားတာပါဒါပေမဲ့လည်းဂမ်ဘီယာဘက်ကတော့ဒီဒုက္ခသည်ပြန်လည်လက်ခံရေးအခြေအနေကလုံးဝမအောင်မြင်မှုဆိုတာကိုအဓိကထောက်ပြသွားပါတယ်အထူးသဖြင့်မြန်မာတမတော်ရဲ့နေမည်ရှင်းလင်းရေးစစ်စင်ရေးတွေအတွင်းမှာရက်ဆက်ကြမ်းကြုတ်တဲ့လောက်ရက်တွေလုပ်တယ်သဘုံတွေကိုနှိမ်နှင်းနေဆိုပြီးတော့ကလေးငယ်တွေအမျိုးသမီးတွေကိုတပ်ဖြတ်ပြီးတော့ရေထဲပစ်ချတာမျိုးရက်ဆက်ဆက်အဓမ္မကျင့်တာမျိုးတွေလုပ်ခွင့်မရှိဘူးဆိုပြီးတော့လည်းဂမ်ဘီယာတရားရေးဝန်ကြီးကပြောသွားခဲ့တာပါ။နောက်မြန်မာအစိုးရကရိုဟင်ဂျာဆိုတဲ့နာမည်ကိုအတိအမှန်မပြုပါဘူး။ဒီလိုအတိအမှန်မပြုတဲ့ကိစ္စကိုလည်းအဓိကလူခွင့်ရေးချိုးဖောက်မှုတစ်ခုအဖြစ်ဂမ်ဘီယာတရားရေးဝန်ကြီးကထောက်ပြပါတယ်။နောက်ပြီးတော့ဒီရိုဟင်ဂျာဒုက္ခသည်တွေအနေနဲ့မြန်မာနိုင်ငံကိုပြန်လာမယ်ဆိုလို့ရှိရင်လည်းလုံခြုံမှုရှိတယ်လို့မခံစားရတဲ့အကြောင်းနဲ့သူတို့အနေနဲ့နိုင်ငံသားဖြစ်ခွင့်မရှိတဲ့ကိစ္စတွေကိုအဓိကထောက်ပြပါတယ်။ဒီနေ့ကြားနာပွဲပြီးသတင်းတော်တွေကိုပြောတဲ့နေရာမှာတော့သူကအခုလိုထပ်ပြောပါတယ်။
Well if we weren't confident we wouldn't have come here we have every
ကျွန်တော်တို့ဘက်ကယုံကြည်မှုမရှိဘူးဆိုရင်ဒီနေရာကိုကျွန်တော်တို့မလာပါဘူးဒီတရားရုံးမှာအမှန်တရားအတွက်တရားမျှတမှုအတွက်မပြောင်းလဲပဲလုံနိုင်စွမ်းနေရှိတယ်ဆိုတာကိုယုံကြည်မှုအပြည့်ရှိပါတယ
်ကမ္ဘာတရားရေးဝန်ကြီးကမြန်မာနိုင်ငံအနေနဲ့ကုလသမဂ္ဂအဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်ဖို့ပြက်ကွက်ခဲ့တဲ့ကိစ္စကိုအဓိကပြောပါတယ်ဒီ မြန်မာနိုင်ငံဘက်ကလူမျိုးတုံးတပ်ဖြတ်မှုတွေကျူးလွန်ဖို့ရည်ရွယ်ချက်နဲ့လှုပ်ဆောင်နေလူမျိုးတုံးတပ်ဖြတ်မှုတွေလုပ်နေတယ်ဆိုတဲ့ကိစ္စတွေကသူတို့တက်တက်ဆွဆွဲတာမဟုတ်ဘူးဆိုပြီးတော့လည်းအဓိကထောက်ပြသွားတာပါဒီသတင်းတော်တွေကိုပြောတဲ့အခါမှာသူကအခုလိုထပ်ပြီးတော့ပြောတော့ပါသေးတယ
် Well we have said and we have maintained today that there was genocide there was genocidal intent and this is not just
ဒီနေ့ကျွန်တော်တို့ဆက်ပြီးထောက်ပြနေတာကလူမျိုးတုံးတပ်ဖြတ်မှုဖြစ်တယ်ဆိုတာနဲ့လူမျိုးတုံးတပ်ဖြတ်ဖို့ရည်ရွယ်ချက်နဲ့လှုပ်ဆောင်ခဲ့တယ်ဆိုတာပါဒါကကျွန်တော်တို့တွေပြောနေတာမဟုတ်ပါဘူးကုလသမဂ္ဂအဖွဲ့အစည်းတွေနဲ့တီးခြားလွတ်လပ်တဲ့အခြေတကျဖြစ်နေတဲ့အချက်အလက်ရှာဖွေရေးအဖွဲ့တွေကိုယ်တိုင်ကလူမျိုးတုံးတပ်ဖြတ်ခဲ့တယ်ရည်ရွယ်ချက်နဲ့လှုပ်ဆောင်ခဲ့တယ်ဆိုတာကိုပြောနေတာပါကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့အထူးကြံပေးကိုယ်တိုင်ကလည်းအလားတူကောက်ချက်ချပြောဆိုခဲ့ပါတယ်မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ကိုယ်တိုင်လည်းဒီလိုအလားတူကောက်ချက်ချခဲ့တာပါဒီတော့ကျွန်တော်တို့ပြောနိုင်သလောက်လူမျိုးတုံးတပ်ဖြတ်မှုနဲ့တပ်ဖြတ်ဖို့ရည်ရွယ်လှုပ်ဆောင်ခဲ့တယ်ဆိုတော့ခိုင်မာတဲ့မငင်းနိုင်တဲ့အထောက်အထားတွေတွေ့နေရပါတယ်ဆိုတာပ
ါဒါတော့ဂမ်ဘီယာတရားရေးဝန်ကြီးရဲ့ပြောကြားချက်တချို့ပါဒီလူမျိုးတုံးတပ်ဖြတ်မှုတွေအခြေအနေတွေကိုဆက်ပြီးတော့လှုံ့ဆော်စေနဲ့အခြေအနေကိုပိုဆိုးသွားစေနဲ့ဒီထောက်ကိုတားမြစ်ဖို့အတွက်ကြားပြစီမံဆောင်ရွက်ချက်တွေ professional measures လို့ခေါ်တဲ့ဒီအစည်းအဝေးဒီရုံးတရားရုံးက ICJ နိုင်ငံတကာတရားရုံးကချမှတ်မယ်ဆိုပြီးတော့ဂမ်ဘီယာကိုယ်စားလှယ်တွေကတော်တော်လေးယုံကြည်မှုရှိနေတဲ့ပုံတွေ့ရပါတယ်ဒီအစည်းအဝေးတွေကဘယ်လောက်အထိထိရောက်မှုရှိတယ်လဲဆိုတာနဲ့ပတ်သက်လို့တော့နိုင်ငံတကာမှာအငြင်းပွားမှုတွေရှိပါတယ်ကော့ဆိုဗိုကိစ္စမှာဆိုလို့ရှိရင်ဒီသတင်းပတ်အနေငယ်တွေမှာချမှတ်ခဲ့ပြီးမြန်မာနိုင်ငံအတွင်းမှာတော့ဘယ်နှဘက်တွေမှာချမယ်ဆိုတာမသိသေးပါဘူးဥပမာအပြင်1962ခုနှစ်ကကျွန်တော်တို့ဒီထိုင်းနဲ့ကမ်ဘောဒီးယားနယ်မြေအငြင်းပွားတဲ့ပရဝီဟဖျားကြောင်ဟိန္ဒူဖျားကြောင်ကိစ္စမှာဆိုလို့ရှိရင်ဒီ ICJ ကနေပြီးတော့ဒီလိုပဲကြားပြတ်စီမံချက်တွေနဲ့တားမြစ်ခဲ့ဘူးလားဒီရှိပါလေဥပမာပြီးခဲ့တဲ့နှစ်ကအမေရိကန်ပြည်ထောင်စုဒီနိုင်ငံကနျူကလ িয়ার အစီအစဉ်ကနေပြီးတော့နှုတ်ထွက်သွားတဲ့အချိန်မှာလဲအီရန်ဘက်ကရှောင်လဲချက်အရအမေရိကန်ပြည်ထောင်စုကိုအကန့်အသတ်နဲ့ယာယီဒီလိုကြားပြတ်အစီအစဉ်တွေချမှတ်ခဲ့တာဒီရှိပါလေဒီတော့လဲအခုမြန်မာနိုင်ငံနဲ့ပတ်သက်လို့ဘယ်လောက်ကြားမယ်ဆိုတာကိုလူတွေကစိတ်ဝင်စားနေကြပါတယ်အခုကျွန်တော်တို့အတန်လွတ်နေပြီးတော့နောက်ပိုင်းမိနစ်ပိုင်းအတွင်းမှာပဲမြန်မာနိုင်ငံဘက်ကမြန်မာနိုင်ငံကိုယ်စားလှယ်ဘက်ကခြေပါမယ်အကြောင်းအရာတွေကိုထပ်ပြီးတော့တိုက်ရိုက်ထုတ်လွှင့်တော့မှာဖြစ်ပါတယ်အဲမြန်မာနိုင်ငံဘက်ကဒီလူမျိုးတုံးတပ်ဖြတ်မှုကျူးလွန်မှုရည်ရွယ်ချက်မရှိဘူးလူမျိုးတုံးတပ်ဖြတ်မှုမလုပ်ခဲ့ဘူးဆိုတော့ခြေပါချက်တွေဘလို့ထပ်ပြီးတော့အထောက်အထားတွေနဲ့ပြပြမယ်ဆိုတာကိုအားလုံးကစိတ်ဝင်စားနေကြပါတယ်မဆင်ပြမှုခင်ဗျ
ဟုတ်ကဲ့ပါရှင်ဒါကတော့ဂမ်ဘီယာတရားရေးဝန်ကြီးရဲ့ပြောကြားချက်နဲ့ဒီ ICJ တရားရုံးမှတရားစီရင်ခဲ့မှုတဲ့အကြောင်းတွေကိုကိုသိန်းထိုင်ဦးကအပြည့်အစုံတင်ပြသွားတာဖြစ်ပါတယ်ရှင်ခုလိုမျိုးဒီ ICJ နိုင်ငံကတရားရုံးမှလူမျိုးတုံးတပ်ဖြတ်မှုဆွဆွဲချက်တွေနဲ့ပတ်သက်လို့ TV Radio ထုတ်လွှင့်ချက်တွေနောက် Internet Online ကနေပြီးတော့ထုတ်လွှင့်ချက်တွေကို Bangladesh နိုင်ငံမှာရှိတဲ့ Rohingya စခန်းတွေက Rohingya ဒုက္ခသည်တွေကလည်းစူဝေးနားထောင်နေကြပါတယ်ဒုက္ခသည်စခန်းတွေကဒီ Rohingya ဒုက္ခသည်လူငယ်အာဇတ်ကိုဒေါခင်ဆိုးဝင်းကမေးမြန်းထားပါတယ်နားဆင်ကြည့်ပါအောင်ရှင
်ကျွန်တော်တို့ကဒီမှာဟိုကျွန်တော်တို့ဒီမှာဒုက္ခသည်စခန်းမှာအရင်တုန်းကဟို Internet Line တွေပိတ်ကြတာ3လလောက်ရှိသေးပါပြီနောက်ပြီးတော့ ICJ ရဲ့ဟိုဂမ်ဘီယာရဲ့တရားစွဲမှုနဲ့တရားစွဲမှုနဲ့အတူတူဒီမှာဘင်္ဂလားဒေ့ရှ်ဒေကွတ်ရဲ့စကဲမှာ internet line တွေပြင်ပေးတာကိုစပြင်ရရလို့ကျွန်တော်တို့ကအရင်ကိုဟိုဝမ်းတမ်းမိပါတယ်နောက်ပြီးတော့ကျွန်တော်တို့ကဒီမှာဒေကွတ်ရဲ့စကန်တဲမှာကျွန်တော်တို့မှာဟိုရှိနေတဲ့ mobile phone တွေ mobile phone တွေမှာဟို live တွေကိုဟို ICJ မှာ ICJ မှာသိဟိုကျင်းတာတဲ့ live တွေကိုကျွန်တော်တို့ဒီမှာဒေကွတ်ရဲ့စကန်မှာလူများရေစူးပြီးတော့ဟိုဟုတ်ကြည့်ကြတာဖြစ်ပါတယ်
ဟုတ်ကဲ့ပါအဲ့တော့ဒီ ICJ မှာပြောဆိုနေတာတွေကဟိုအင်္ဂလိပ်လိုပြောဆိုနေရဆိုတော့ဒီ Rohingya ဘာသာစကားနဲ့ဟိုဘာသာပြန်ပေးတဲ့လူတွေရောရှိပါလား
ဟိုအင်္ဂလိပ်စကားထက်တဲ့ဟိုလူတွေကဒီမှာလူတွေဆိုးပြီးတော့ဟိုအင်္ဂလိပ်စကားထက်တဲ့လူတွေကသူတို့ကိုဝိုင်းဝန်းကူညီပြီးတော့ဘာသာပြန်ပေးပါတယ
်အဲ့တော့ဒီဟိုဒုက္ခတဲ့စကားနေမှာအခုရှိနေတဲ့ဒီ Rohingya တွေအနေနဲ့ပေါ့နော်သူတို့ခံစားခဲ့ရတဲ့ဟိုဒီဒုက္ခတွေဟိုပြဿနာတွေနဲ့ပတ်သက်ပြီးတော့အခုလိုနိုင်ငံတကာတရားရုံးတစ်ခုမှာဟိုအမှုတွေတင်ပြီးတော့ပေါ့နော်ဟိုကြားနာစစ်ဆေးနေတယ်ဆိုတာနဲ့ပတ်သက်ပြီးသိရတဲ့အခါမှာသူတို့ဘယ်လိုခံစားကြလဲရှင
်ဟုတ်အဲ့ဒါကိုပြောပြရရင်ကျွန်တော်တို့ကဒီမှာဟိုအာ ICJ မှာပထမနေ့ဂမ်ဘီယာကဟိုပြောဆိုတဲ့ဟိုရှုံးလားဟိုရှုပ်တင်ချတဲ့ကိုဒီမှာရိုဟန်ဂျာတွေကတင်းအော်စားရလို့အရင်ကိုဝမ်းတမ်းမိပါတယ်နောက်ပြီးတော့သူတို့ဟိုခံစားခဲ့ရတဲ့ဟိုအဖြစ်တွေကိုဒီမှာဟိုတင်ကြတာကိုဒီမှာလူတွေကသိပြီးတော့အရင်ကိုဝမ်းတာမိပါတယ်နောက်ပြီးတော့ဟိုဒုတိယနေ့ဟိုအောင်ဆဲစီဂျေနာဟိုအောင်ဆဲစီဂျေရဲ့ဟိုရှင်းနေကဟိုရခိုင်ပြည်နယ်မှာရိုဟန်ဂျာတွေကပေါ်ဂျီနိုဆိုက်ဖြစ်တာကိုမမှန်ဘူးလို့ ညင်းစုခဲ့တာကိုလူများတွေကဒီမှာပြင်းပြင်းရလို့အရင်ကဒီလိုအားနေနေပါတယ်ပြီးတော့ဒီမှာလူတွေကဒီလိုကြီးပြီးပြီလဲဆိုတော့အောင်ဆန်းစုကြည်ကဟိုကဘာကူညုံမှာကြွားပြီးတော့ကဘာလေတော့လူတွေစနေတော့လို့ဒီမှာလူတွေကပြောနေတာကိုကျွန်တော်တို့ကြားရပါတယ်
ဒါတော့ဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေကရိုဟင်ဂျာဒုက္ခသည်လူငယ်အားဆက်ကိုဒေါခင်ဆိုဝင်းဆက်သွယ်မေးမြန်းတာဖြစ်ပါတယ်ရှင်။အခုလိုမျိုးအထူးအစီအစဉ်တွေကိုထုတ်လွှင့်ပေးနေတာမို့အပတ်စဉ်ထုတ်လွှင့်ပေးနေကြကျမ်းမာရေးနဲ့ဥအောင်ခေရဲ့သုံးသက်ချက်အစီအစဉ်တွေကိုထုတ်လွှင့်မပေးနိုင်တော့တာကိုတော့တောင်းပန်ပါရစေရှင်။ဒေါရရှင်များရှင်။ရခိုင်ပြည်နယ်မှာဖြစ်ပွားခဲ့တဲ့လူခွင့်ရေးချိုးဖောက်မှုတွေဟာလူမျိုးတုံးတက်ပြတ်မှုအဆင့်အထိမတက်မတ်နိုင်ပေမဲ့ကျူးလွန်တာတွေရှိခဲ့ရင်တော့လူသားချင်းစာနာမှုဆိုင်ရာနိုင်ငံတကာဥပဒေလူခွင့်ရေးသဘောတူညီချက်တွေနဲ့အညီအရေးယူနိုင်ကြောင်း ICJ နိုင်ငံတကာတရားရုံးမှာနိုင်ငံတော်အတိုင်ပင်ပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကပြောဆိုလိုက်ပါတယ်။လူခွင့်ရေးချိုးဖောက်မှုတွေအတွက်တာဝန်ရှိသူတွေကိုပြည်တွင်းဥပဒေတွေနဲ့အညီအရေးယူဖို့လည်းကတိပေးခဲ့တာပါ။ဒါဟာဆိုရင်ရခိုင်ပြည်နယ်အပါအဝင်နိုင်ငံတော်ဝန်ကလူခွင့်ရေးချိုးဖောက်မှုတွေအတွက်တရားမျှတမှုရနိုင်တဲ့မျှော်လင့်ချက်တစ်ခုလို့ဆိုနိုင်ပါလား။နိုင်ငံကဥပဒေတွေနဲ့အရေးယူဖို့လမ်းစာပေါ်လာတော့မှာပါလားဆိုတာတွေကို VOE ရဲ့စနေနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOE ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုချိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOE ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါရစေ ။စနေနေ့ညဓာတ်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးနိုင်ဖို့အချိန်မီဆက်သွယ်ကြပါလို့ထပ်ပြီးတော့ပြောပြစီရှင်။ VOA မြန်မာပိုင်းကကြာသပတေးနေ့ညဘက်အစီအစဉ်တွေကိုည10နာရီအထိဆက်လက်ထုတ်လွှင့်ပေးနေပါတယ်ရှင်။အခုဆက်ပြီးတော့ကြာသပတေးနေ့ညတိုင်းတင်ဆက်ပေးနေတဲ့အပတ်စဉ်စီစဉ်တစ်ခုကိုထုတ်လွှင့်ပေးပါမယ်။မြန်မာနိုင်ငံတိုင်းရင်းသားဒေသတွေမှာဖြစ်နေတဲ့သတင်းတွေကိုစုစည်းတင်ပြထားတဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုနားဆင်နိုင်ပါပြီရှင်။
ပတ်စဉ်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျူဆူပါတယ်မြန်မာနိုင်ငံတဝန်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအာမီပါဖီဗာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ချင်းပြည်နယ်ပလဲဝါမြို့နယ်မှာခီးတဲ့ဆက်လေးတစင်နနကြီးထိမှန်လို့ကလေးငယ်တဦးနဲ့အမျိုးသမီးတဦးသေဆုံးပြီးတန်ရာအများပြားရရှိခဲ့ကြပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းကြောက်မဲမြို့နယ်ကဒေသခံလူထုတွေနေရက်ကနေတိမ်းရှောင်နေကြရတယ်ဆိုတာနဲ့တချီလေးမြို့နယ်အတွင်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ထောက်ခံပွဲမှာ SNLD ပါတီရဲ့ဆန္ဒမပါဘဲပါတီဆိုင်ဖို့အသုံးပြုမှုအပေါ်ပါတီကနေကန့်ကွက်ခဲ့တဲ့အကြောင်းတွေကိုကြားကြားရမှာပါရှင်။
ကျမကနန်းဟောင်ပါရှင်တရင်တွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါချင်းပြည်နယ်တောင်ပိုင်းပလက်ဝမြို့ကနေတောင်ပြိုကျေးရွာအကြားကလတန်မြစ်ကြောင်းအတိုင်းပြေးဆွဲနေတဲ့ခရီးတဲ့တင်ဆက်လီတစည်းဟာလက်နဲ့ကြီးကြီးထိမှန်တာကြောင့်အသက်နှစ်နှစ်အရွယ်ကလေးနဲ့အမျိုးသမီးတဦးသေဆုံးပြီး၄ဦးဒဏ်ရာရရှိခဲ့ပါတယ်ဒီစင်မာလာဆယ်ရနေ့ကခီးတဲ့အယောက်20လိုက်ပါလာတဲ့အဲ့ဒီဆက်လီဟာနှုံဘူးကျေးရွာနာအယောက်မြန်မာစစ်တပ်ကနေလက်နက်ကြီးနဲ့ပစ်ခတ်ခဲ့လို့လေပေါ်ကြားရောက်ပောက်ကွဲခဲ့ပြီးတေဆုံးထိခိုက်ဒဏ်ရာရရှိသူတွေရှိတယ်လို့လေပေါ်ပါတဲ့မျက်မြင်တဦးကပြောပါတယ်အဲ့ဒီလက်နက်ကြီးပောက်ကွဲမှုကြောင့်ဒဏ်ရာရရှိတဲ့သူတွေဟာဘလက်ဝပြည်သူဆေးရုံမှာဆေးကုသမှုခံယူနေကြရပါတယ်ပြီးခဲ့တဲ့ဒီဇင်ဘာလ9ရက်နေ့ကလည်းဘလက်ဝမြို့ကလတန်မြစ်တစ်ဖက်ကမ်းမှာတည်ရှိတဲ့ခမရ26တပ်ရင်းဌာနချုပ်နဲ့နှုံဘူးရွာငယ်အခြေစိုက်ပြူဟာကုန်းတစ်ခုကိုရခိုင်တပ်မတော် AA ကလက်နက်ကြီးနဲ့ပစ်ခတ်မှုဖြစ်ပွားခဲ့ပြီးဘလက်ဝမြို့ပေါ်မှာလည်းလုံခြုံရေးတင်းကျပ်လာတယ်လို့ဒေသခံတွေကပြောပါတယ်
ရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲမြို့နယ်တွင်မှာပြစ်ခတ်တိုက်ခိုက်မှုတွေမကြာခဏဖြစ်နေလို့ဒေသခံလူထုဟာတိုက်ပွဲကြီးဖြစ်မှာကိုစိုးရိမ်စိတ်နဲ့နေရက်ကနေထွက်ပြေးတိမ်းရှောင်နေကြပါတယ် ကျောင်းမဲမြို့နယ်ကွန်ကောကြီးရွာအုပ်စုအုံဦးကြီးရွာဘက်မှာတိုက်ပွဲဖြစ်ပွားလို့ဒီဇင်ဘာ10ရက်နေ့ညကရွာသား40ကျော်ဟာရက်ွက်ရှိမှရှိတဲ့သမယုံကျောင်းဆိုင်မှာရောက်ရှိခိုလုံနေကြပါတယ်။အစိုးရစစ်တပ်နဲ့ TNL တို့အကြားတိုက်ပွဲတွေဖြစ်ကြောင်းဒီလက်နက်ကင်တပ်နှစ်ဖွဲ့ဟာနိုဝင်ဘာလကတည်းကပြစ်ခတ်တိုက်ခတ်နေကြကြောင်းစစ်ဆောင်ရွာသားတွေကိုကူညီပေးနေတဲ့ကျောင်းမဲသေတာခန်တွေကပြောပါတယ်။လက်နက်ကြီးတန်ဘုံတန်တို့ကြောင့်နေရက်ကနေစွန့်ခွာလာတဲ့ရွာသားတွေဟာလက်ရှိမှာနေထိုင်စားဖို့အတွက်တမကဆောင်တွင်ကလာလည်းဖြစ်တာကြောင့်အိယာထိုင်ခင်းတဲ့အနှွေးထွေတွေလိုအပ်နေတယ်လို့ကူညီမှုပေးနေတဲ့ကြောင်မဲမျိုးဖွဲ့စည်းတွေကပြောပါတယ်။ပြီးခဲ့တဲ့ဒီဇင်ဘာလ9ရက်နေ့ကတည်းကပဲကွန်ကောအုပ်စုကရွာသား80ကျော်ဟာလည်းကြောင်မဲမျိုးပေါ်မှာရှိတဲ့တပ်ဆိုင်ရာဆွေမျိုးတွေနေအိမ်မှာစစ်ဘေးရှောင်ရောက်ရှိခိုးလုံနေတာကနေ့ထိနေရမပြန်နိုင်ကြသေးပါဘူး
။မြန်မာတပ်မတော်နဲ့ကရင်နယ်ခြားဆောင် BGF တပ်ဖွဲ့ဝင်တို့ထိုင်းမြန်မာနယ်ဆက်ဖျားသုံးစုမြို့နယ်ဂျပန်ရေတွင်းရွာမှာတပတ်ခန့်အကြာဝင်ရောက်ထိန်းချုပ်ထားစဉ်အတွင်းရွာသားတွေထွက်ပြေးနေစဉ်နေအိမ်တွေဖောက်ထွင်းခိုးယူခံရတဲ့အတွက်တံပိုးငွေကျ3,500ကျော်ဆုံးရှုံးမှုဖြစ်ပေါ်ခဲ့တယ်လို့ယမယဖရီကပြောပါရယ်ဂျပန်ရေတွင်းရွာရှိမော်တော်ကားမော်တော်ဆိုင်ကယ်ပြင်ဆိုင်ဒီဇိုင်းကဆက်ဆက်ပစ္စည်းတွေစုပူးငွေတွေလက်ကင်ဖုံးရုပ်မြင်သံကြား TV စလောင်းအချုပ်ဆက်မိဖုန်ချောင်းတုံးပစ္စည်းတွေနဲ့အိမ်မွေးတိရစ္ဆာန်တွေပါဝင်တယ်လို့ယမယဖအဖွဲ့ဝင်တဦးကဆိုပါတယ်လက်ရှိမှာဂျပန်ရေတွင်းရွာနဲ့ကိုက်300ခန့်အကွာဟင်းတာတိုင်ကိတ်မှာမြန်မာစစ်တပ်ကဆက်လက်အခြေပြုထားပါတယ်မွန်ပြစ်စ်ပါတီဘက်ကတော့ဂျပန်ရေတွင်းအဲရီယာကအစွဲအသက်လုံးဝပြန်လည်ဆုတ်ခွာသွားဖို့အတွက်နှစ်ဖက်တာဝန်ရှိပုဂ္ဂိုလ်တွေဆွေးနွေးခဲ့ကြတဲ့ဆိုပေမဲ့ရေရာတဲ့ရက်လက်အဖြစ်ထွက်ပေါ်လာခြင်းမရှိသေးပါဘူး
ကရင်ပြည်နယ်ဖမ်းမြို့နယ်ကြေးရွာတချို့မှာရေမဲလာတဲ့ကိစ္စနဲ့ပတ်သက်ပြီးနောက်ဆက်သွဲပြဿနာတွေကိုဖြေရှင်းဆောင်ရွက်နိုင်ရေးအတွက်ဒေသခံတွေစုပေါင်းပြီးတော့ကော်မတီတရက်ကိုဖွဲ့စည်းထားပါတယ်။မြိုင်ကလေးဘီလိုက်မြေစစ်ရုံကြောင်မွေးတွေးလောင်စာနဲ့လဲပတ်နေတဲ့နောက်ပိုင်းရေမဲလာတဲ့အတွက်စစ်ရုံလဲပတ်တဲ့ကိစ္စနဲ့ပတ်သက်ပြီးရပ်တန့်ပေးဖို့အစိုးရကော်မတီကနေဥဆောင်လှုပ်ဆောင်သွားဖို့ရှိတယ်လို့အစိုးရဘက်ကတိကျမှန်ကန်တဲ့ရေမဲတဲ့အဖြေကိုလူထုထံအများဆုံးတရားဝင်ထုတ်ပြန်ဖို့စိုက်တွန်းသွားဖို့ရှိတယ်လို့ကော်မတီဝင်စောကျော်လှိုင်းကပြောပါတယ်။ဖမ်းမြို့နယ်မှာပြီးခဲ့တဲ့အောက်တိုဘာလကကြေးရွာတချို့မှာရေစတဲ့မဲနဲ့လာပြီးလက်ရှိအချိန်မှာရေမဲလာတဲ့ကြေးရွာ2900ရှိနေပြီဖြစ်တယ်လို့ဒေသခံရွာသားတွေကလည်းတောက်သုံးရေခက်ခဲနဲ့ရင်ဆိုင်နေရဆဲလဲဖြစ်ပါတယ်
။ရခိုင်ပြည်နယ်စစ်တွေမြို့မှာဒီဇင်ဘာလ10ရက်ညနေပိုင်းမှာရဲတပ်ဖွဲ့ကလူစီကားရာနေရာတွေအပါအဝင်မြို့ဝင်မြို့ထွက်နဲ့မြို့လယ်လမ်းမတွေမှာကားတွေကိုရပ်တန့်စစ်ဆေးနေတယ်လို့တချို့အရက်သားတွေလည်းရှာဖွေစစ်ဆေးမှုတွေပြုလုပ်နေပါတယ်။အဲ့ဒီလိုစစ်ဆေးနေတာကတော့ကားကိတ်တွေနဲ့မြို့ဝင်မြို့ထွက်လမ်းတွေအပါအဝင်ကန္နာလမ်းနဲ့မြို့လေကအမတ်တရဲစခန်းရှိတွေမှာဖြစ်ပြီးကားနဲ့ဆိုင်ငယ်တွေကိုရပ်တန့်စစ်ဆေးနေတာတွေရှိတယ်လို့တချို့လူငယ်တွေကိုရပ်တန့်ပြီးလက်ကင်ဖုံးတွေကိုပါစစ်ဆေးမှုပြုလုပ်နေတယ်လို့စစ်တွေမြို့ဒေသခံတွေကပြောပါတယ်။အရင်ကဒီလိုစစ်ဆေးတာတွေဟာမြို့ဝင်မြို့ထွက်လမ်းတွေမှာလှုပ်လေရှိပြီးအခုအခါမြို့တွင်းနဲ့လူစီကားနေရာတွေမှာပါလှုပ်လာတဲ့အတွက်မြို့ခံတွေအနေနဲ့စိုးရိမ်နေရတယ်လို့လည်းပြောပါတယ
်အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါမြန်မာနိုင်ငံဟာလူမျိုးတုံးတပ်ဖြတ်မှုဆွဲချက်နဲ့နေသာလန်နိုင်ငံတဟိတ်မျိုးမှာရှိတဲ့ ICJ နိုင်ငံတကာတရားရုံးမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်တရားရင်ဆိုင်နေရစဉ်အတွင်းသူ့ကိုဝန်ရံသူတွေကနေရှမ်းပြည်နယ်တချီလိမ့်မျိုးမှာထောက်ခံပွဲကျင်းပခဲ့ပါတယ်အဲ့ဒီထောက်ခံပွဲမှာရှမ်းတိုင်းနားမြတ်ဒီမိုကရေစီအဖွဲ့ချုပ် SNLD ပါတီရဲ့ဆန္ဒမပါဘဲပါတီဆိုင်ဖို့အသုံးပြုမှုအပေါ်ပါတီကနေကန့်ကွက်ခဲ့ပါတယ်အကြောင်းဆုံးကိုနမ်ခွန်ကနေစူးစီးတင်ဆက်ထားပါတယ်
ဒီဇင်ဘာလ10ရက်နေ့တချီလိမ့်မြွနယ်မှာကျင်းပတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်ကိုထောက်ခံတဲ့အခမ်းအနားမှာပွဲကျင်းပသူတွေအနေနဲ့ရှမ်းတိုင်းနားမြားဒီမိုကရေစီအဖွဲ့ချုပ်သဘောထားမပါဘဲပါတီနာမည်ပါတဲ့ဆိုင်ပုဂ္ဂိုလ်အသုံးပြုခဲ့တာဖြစ်ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးထောက်ခံပွဲကျင်းပသူတွေအနေနဲ့တာဝန်ယူရမယ်လို့ရှမ်းတိုင်းနားမြားဒီမိုကရေစီအဖွဲ့ချုပ်ပြောခွင့်ရစိုက်လက်ကပြောပါတယ်။
ဒါလိန်လယ်မှုတစ်ခုဖြစ်တယ်ကျွန်တော်တို့ပါတီရဲ့ပုံရိပ်ကိုထိခိုက်စေတယ်ကျွန်တော်တို့ပါတီဝင်မဟုတ်တဲ့လူကိုကျွန်တော်တို့ပါတီရဲ့ sign book ကျွန်တော်ပါတီရဲ့နာမည်ကိုကင်ခိုင်းပြီးတော့မှအလွဲသုံးစားလုပ်သွားတဲ့ကိစ္စဖြစ်တယ်ဒီပေါ်မှာတက်ဆိုင်တဲ့လူလှုပ်ဆောင်သွားတဲ့လူပုဂ္ဂိုလ်အဖွဲ့အစည်းအနေနဲ့ကျွန်တော်ပါတီကိုအတိအလင်းတောင်းပန်မှုလိုအပ်တယ်လိုအပ်တဲ့နေထားထိမတောင်းပန်မှုဆိုလို့ရှိရင်တော့ဒါနာမည်အလွဲသုံးစားမှုနဲ့ကျွန်တော်တို့ဖော်ထုတ်ပြီးတော့မှအရေးယူဆောင်ရွက်သွားဖို့ကျွန်တော်တို့စီစဉ်ရပါလိမ့်မယ်
အဲ့ဒီအတွက်ဒီဇင်ဘာလ17ရက်မွန်းလွဲတနိုင်ကျော်အချိန်မှာတော့ဒါချီလိတ်မြို့နယ်ထောက်ခံပွဲကျင်းပရေးကော်မတီဥက္ကဋ္ဌဒေါက်တာမြင့်အောင်နဲ့အလုံမှုဆောင်
ဒေါက်တာမြင့်ဆွေအတွင်းရေးမှူးရှေ့နေဦးမျိုးမင်းတို့၃ဦးဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့ကတချက်လေးမြို့နယ် SNLD ရုံးကိုသွားပြီးတောင်းပန်ကြပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးရှေ့နေဦးမျိုးမင်းကအခုလိုပြောပါတယ
်လက်ကလည်းကျွန်တော်ကပါတဲ့ခါကျတော့ဒီဆန်တိုင်းကညတိဘုရားကိုတက်လာတဲ့အလုံးစင်ပြအောင်ပေါ့နော်ကျွန်တော်တို့လည်းတက်တမမလေးဖြစ်အောင်ဆိုကျွန်တော်ကအဲ့လိုပုံပြလေးငယ်လေးလုပ်တာပေါ့ကျွန်တော်တို့ကလည်းခုရေးထားတယ်ဆန်တိုင်းသားများဒီမိုကရေစီပြတ်ကျုံတဲ့ဆန်တိုင်းသားများအဖွဲ့ဆိုပြီးအခုရေးထားတယ်ဟိုအဲ့ကမှသူကပြန်လိုက်တဲ့အချိန်မှာကျတော့ပထမကင်တာသူမဖတ်မိဘူးတင်ပါလားဆိုဒီတိုင်းမလက်ကင်တာဆိုတော့အမှကျွန်တော်ကွန်ပျူတာငွေတယောက်ကနေပြီးတော့အဲ့ဒါတွေ့ပါတွေ့တော့ဒါမဟုတ်ဘူး
ဒီကိစ္စထောက်ခံပွဲကိုရှုတ်ချတာမဟုတ်ကြောင်းဆိုင်းဘုတ်ကိစ္စကိုပဲရှုတ်ချတာဖြစ်ကြောင်းတချင်လေးမြို့နယ်ရဲ့ SNLD ပါတီမြို့နယ်ဥက္ကဋ္ဌဆိုင်းနုံတွေးကအခုလိုပြောပါတယ
်ဆိုင်းနုံတွေးကလည်းထောက်ခံပွဲမှာမပါဒီမဲ့လည်းလောက်ွက်ဖို့တော့ဘာမှမရှိဘူးပေါ့လေအဲ့ဒါအဲ့ဒီဆိုင်းဘုတ်ကိစ္စလည်းပဲကျွန်တော်ကလောက်ွက်ရှုတ်ချတာဒီထောက်ခံပွဲတော့ဘာမှမဆိုင်ပါဘူး
တချီလေးမြို့မှာနေတူဒီဇင်ဘာလ10ရက်နေ့ကရှမ်းပြည်နယ်မြို့တော်တောင်ကြီးမှာလဲ ICJ ရောက်ဒေါ်အောင်ဆန်းစုကြည်ကိုဝန်းရံဖို့အတွက်လူထုထောက်ခံပွဲပြုလုပ်ခဲ့ပါတယ်
။ဆက်ပြီးတော့လာမယ့်2020အထွေထွေရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်ကြမယ်။ပေါင်းစည်းပြီးသားတိုင်းရင်းသားနိုင်ငံရေးပါတီ၅ခုကနေရွေးကောက်ပွဲမတိုင်ခင်တိုင်းရင်းသားပါတီညီလာခံကျင်းပနိုင်ဖို့တွဲဆုံဆွေးနွေးခဲ့ကြပါတယ်။ဒီတွဲဆုံမှုမှာစုဖွဲ့ချိတ်ဆက်မှုတွေရှိအောင်လှုပ်ဆောင်ဖို့အမြင်တူညီမှုတွေရှိတယ်လို့ဆိုပါတယ်။မိကလျာဘုံကလည်းစူးစီးတင်ဆက်ထားပါတယ်
။ပြည်နယ်အသီးသီးကပေါင်းစည်းပြီးဖြစ်တဲ့ကချင်ပြည်နယ်ပြည်သူ့ပါတီ KSPB ၊ကရင်မျိုးသားဒီမိုကရက်တစ်ပါတီ KNDP ၊ကယားပြည်နယ်ဒီမိုကရက်တစ်ပါတီ KSDP ၊ချင်းမျိုးသားဒီမိုကရေစီအဖွဲ့ချုပ်CNLD နဲ့မွန်ညီညွတ်ရေးပါတီ MUB စတဲ့တိုင်းရင်းသား၅ပါတီခေါင်းဆောင်တွေဟာဒီဇင်ဘာ9ရက်နေ့ကနေ9ရက်နေ့အထိရန်ကုန်မြို့က Summit Park View Hotel မှာ3ရက်ကြာဆွေးနွေးခဲ့ကြတဲ့နေရာမှာခိုင်ခိုင်မာမာဆုံးဖြတ်ချက်တွေချမှတ်ထားတာမရှိပေမဲ့2020ရွေးကောက်ပွဲမတိုင်ခင်မှာတိုင်းရင်းသားပါတီများညီလာခံတစ်ခုကျင်းပနိုင်ဖို့ဆွေးနွေးဖြစ်တယ်လို့လည်းကချင်ပြည်နယ်ပြည်သူ့ပါတီ KSPB ဥက္ကဋ္ဌဒေါက်တာတူးကြာကအခုလိုပဲပြောပါတယ်
အမြင်ကလေးကကြာညာကလေးကအိုင်ဒီယာအချင်းလုပ်တာတော့ပါပဲအချင်းချင်းနားလည်တော့ပေါ့တယ်ကြားစီတီမကောင်းလို့လို့ရတယ်ဒီတိုင်းသားပါတီညီလာခံပြီးကျင်းပတဲ့ရဲ့ကိုလည်းဒါအပေါ်ရတော့ရှင်းနေကြတယ
်ပြည်နယ်ခြေဆိုင်တိုင်းရင်းသားပါတီတွေအနေနဲ့ကြံတဲ့တိုင်းရင်းသားပါတီတွေနဲ့တစည်းတလုံးနည်းဖြစ်အောင်စုဖွဲ့ချိတ်ဆက်သွားမယ်လို့လည်းမွန်ညီညွတ်ရေးပါတီတွေ့ဘက်တွင်ရင်မှုတဲ့နိုင်ရည်သမကအခုလိုပဲပြောပါတယ
်ဒီ2020ရွေးကောက်ပွဲမတိုင်ခင်မှာတိုင်းရင်းသားပါတီအားလုံးစုဖွဲ့ချိတ်ဆက်မှုရှိဖို့လိုတယ်ဆိုတော့အမြင်တော်ရားတွေတူကြတယ်အဲ့လိုစုဖွဲ့ချိတ်ဆက်မှုတစ်ခုခုရအောင်တော့၅ပါတီကဆက်ပြီးတော့နီလန်းတွေရှာချန်သွားမယ
်လက်ရှိမှာတော့ဒီတိုင်းရင်းသားပါတီ၅ခုဟာမဟာမိတ်ဖွဲ့တစ်ခုလိုတပေါင်းတစည်းတည်းပေါင်းစည်းထားတာမဟုတ်ပေမဲ့လည်းတိုင်းရင်းသားပါတီချင်းချင်းဖွဲ့နံတစ်ခုကိုလာရောက်တက်နေကြတဲ့အနေအထားမှာပဲရှိပါသေးတယ်ချင်းမျိုးသားဒီမိုကရေစီဖွဲ့ချုပ် CNLD လှည့်ကြအသွင်မူ slime pp ကတော့
ကျွန်တော်ပါတီအနေနဲ့ဒီငါးပါတီနဲ့ပူးပေါင်းဖို့ဆုံးဖြတ်ချက်ပြဆိုပေးရပါမှမရှိသေးဘူးဆိုတာကိုခန့်ခိုင်းမှမှပြောလို့ရတယ်ရှိတယ
်လက်ရှိမှာနိုင်ငံရေးပါတီ96ပါတီရှိတဲ့အထက်မှာတိုင်းရင်းသားပါတီ52ပါတီရှိနေပြီးအများအားဖြင့်မှာတော့စီလုံးညီညွတ်သောတိုင်းရင်းသားလူမျိုးများမဟာမိတ် UNA နဲ့ညီနောင်တိုင်းရင်းသားများ Federation MVF တပ်ပေါင်းစုတွေမှာပါဝင်ခဲ့တဲ့ပါတီတွေဖြစ်တဲ့အတွက်တခုတည်းသောတပ်ပေါင်းစုဖြစ်တည်ဆောက်နိုင်ဖို့ကအချိန်ယူရအောင်မယ်လို့လည်းတိုင်းရင်းသားအရေးစောင့်ကြည့်လေ့လာသူများကသုံးသပ်ကြပါတယ်
အခုဆက်ပြီးသတင်းကျဉ်းချုပ်ကိုနားဆင်ကြရမှာပါရှင်
။ချင်းပြည်နယ်တောင်ပိုင်းပလက်ဝမြို့နယ်နုံဘူးကျေးရွာအနီးမှာခရီးတည်တင်၁၄တစီလက်နက်ကြီးကြီးထိမှန်နာကြောင့်ကလေးငယ်နဲ့အမျိုးသမီးနှစ်ဦးသေဆုံးပြီး၄ဦးဒဏ်ရာရရှိခဲ့ပါရ။ရှမ်းပြည်မြောက်ပိုင်းကြောက်မဲမြို့နယ်ကွန်ကော့ကျေးရွာအုပ်စုဦးမွေးကျေးရွာဘက်မှပြစ်ခတ်တိုက်ခိုက်မှုတွေမကြမကြာဖြစ်နေလို့ဒေသခံလူထုဟာနေရက်ကနေထွက်ပြေးတိမ်းရှောင်နေကြရပါရ။
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီရာ
။ဒါကတော့တရင်သတင်းလွာအစီအစဉ်ဖြစ်ပါတယ်ရှင်။ VOA ကထုတ်လွှင့်ပေးနေတဲ့သတင်းတွေပြင်အပတ်စဉ်အစီအစဉ်တွေကို bambis.voanews.com မှာအသံနဲ့ရောစာသားနဲ့မှာဖော်ပြပေးပါတယ်။နေ့စဉ်ထုတ်လွှင့်ပေးနေတဲ့ရုပ်သံအစီအစဉ်တွေကိုလည်း VOA ရဲ့ internet စာမျက်နှာ VOA Bambis News Facebook page နဲ့ YouTube website တွေပေါ်မှာအချိန်မြွေးကြည့်ရှုနိုင်ပါတယ်ရှင်VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ်။ Android စနစ်သုံးဖုန်းတွေရော iOS စနစ်သုံးဖုန်းတွေအတွက်ပါ VOA Burmese app ရှိပါတယ်။ Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအဆင်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်။ VOA Burmese app နဲ့ပတ်သက်လို့ပိုကောင်းအောင်အကြံပြုချင်တဲ့ဆိုရင်လည်း burmese@voanews.com ကို email ရေးသားပေးပို့နိုင်ပါတယ်။ဒေါက်တာရှင်များရှင်ဒီကနေ့ကြာသာရင်းနှီးကြပွဲအတွက်ထူးခြားတဲ့သတင်းကိုအနည်းချုပ်ပြီးတော့ပြန်လည်ပြောပြပါအောင်မယ်။ICJ တရားရုံးမှာဂမ်ဘီယာနိုင်ငံကမြန်မာနိုင်ငံကိုတရားစွဲထားတဲ့အမှုအတွက်ဒီကနေ့ကတော့နှစ်ဖက်လုံးတကြော့ပြန်ရှောက်လဲချက်ပေးကြရတဲ့နေ့ဖြစ်ပါတယ်။မနေ့အစောပိုင်းတုန်းကတော့ဂမ်ဘီယာနိုင်ငံကရှောက်ထားတင်ပြပြီးသွားပါပြီ။ဒီကနေ့ဂမ်ဘီယာနိုင်ငံဘက်ကတင်ပြရှောက်ထားသွားကြတဲ့ဥပဒေပညာရှင်တွေကမနေ့တုန်းကဒီမြန်မာနိုင်ငံရဲ့ရှောက်လဲချက်တွေကိုပြန်လည်ခြေပခဲ့ကြသလိုရိုဟင်ဂျာတွေပေါ်လူမျိုးရုံးတပ်ဖြတ်တဲ့အခြေအနေပိုဆိုးမလာအောင်ကာကွယ်တားဆီးမှုတွေတရားရုံးကဆုံးဖြတ်ချက်ချဖို့လိုတယ်ဆိုတဲ့အချက်ကိုအဓိကရှောက်ထားသွားခဲ့ကြတာဖြစ်ပါတယ်။ဒီမြန်မာပြည်နိုင်ငံဘက်ကမနေ့ကတင်ပြသွားတဲ့ဒီလူမျိုးရုံးတပ်ဖြတ်ဖို့ရည်ရွယ်ချက်မရှိဘူးလို့ပြောသွားတဲ့အချက်တခါ ICJ မှာဒီအမှုကိုစီရင်ပိုင်ခွင့်မရှိဘူးဆိုတဲ့အချက်နဲ့ဒီအရေးပေါ်ဆောင်ရွက်ချက်တွေမချမှတ်သင့်ဘူးဆိုတဲ့အချက်၃ချက်ကိုဂမ်ဘီယာနိုင်ငံဘက်ကအဓိကပြောသွားတာပါမြန်မာနိုင်ငံဘက်ကဒီမနေ့ကရှောက်ထားချက်ကိုပြန်လည်ကိုးကားပြီးတော့ရိုဟင်ဂျာတွေပေါ်လူမျိုးရုံးတပ်ဖြတ်ဖို့ရည်ရွယ်ချက်ရှိခဲ့တယ်ဆိုတာကိုမြန်မာဘက်ကမခြေပနိုင်ခဲ့ဘူးလို့ဒီဂမ်ဘီယာဘက်ကဥပဒေပညာရှင်တစ်ယောက်ဖြစ်တဲ့ Mr. Paul Reichler ကထပ်ပြောသွားပါတယ်သူကဒီအဓိကအချက်9ချက်ကိုထောက်ပြပြီးပြောပါရယ်အဲ့ဒီမှာဒီရိုဟင်ဂျာတွေကိုနိုင်ငံသားမပေးတဲ့ကိစ္စတခါရက်ဆက်ကြမ်းကြုတ်မှုတွေကိုစစ်တပ်ကစနစ်တကျကျူးလွန်နေတဲ့ကိစ္စလိင်ပိုင်းဆိုင်ရာစော်ကားနိုင်ကျင့်နေတဲ့ကိစ္စစတာတွေကိုပြောပြီးတော့မှဒီအချက်တွေ9ချက်ထဲကဒီ6ချက်ကိုမြန်မာနိုင်ငံဘက်ကနေပြီးတော့မထေပါနိုင်ခဲ့ဘူးအဲ့ဒီထဲကတစ်ချက်ဖြစ်တဲ့ဒီမြန်မာအစိုးရဘက်ကဒီစုံစမ်းမှုတွေကိုထိထိရောက်ရောက်မလုပ်ဘူးဆိုတဲ့အချက်ကိုပဲဒေါက်တာဆန်းစုကြည်ကပြောသွားတယ်ဆိုတာကိုဒီ Mr. Paul Reichler ကဒီကနေ့၆ထားတင်ပြသွားပါရယ်တခါဒီအဲ့လိုမျိုးဂမ်ဘီယာဘက်ကနေပြီးတော့ဒီပေါ်ရိုက်ကလအပါဝင်ပေါ့လေဥပဒေပညာရှင်၃ယောက်ကအချက်လက်တွေနဲ့ပြန်လည်တင်ပြလျှောက်ထားတာပါအဲ့မှာဒီ ICJ မှာအခုအမှုကိစ္စအစီရင်ပိုင်ခွင့်ရှိသလားဆိုပြီးတော့မနေ့တုန်းကမြန်မာဘက်ကမေးခွန်းထုတ်သွားတဲ့အချက်ကိုတော့ပမောက်ခပြဲဒါရွန်ကပြန်လည်ခြေပတင်ပြပါရတယ်။တခါပမောက်ခရှေ့နေကြီးဖိလစ်ဆန်းကလည်းဂျန်နိုဆိုက်လူမျိုးတုံးတပ်ဖြတ်မှုဖြစ်နိုင်ခြင်းရှိတယ်ဆိုတာတော့တရားစွဲလို့ရတယ်ဆိုတဲ့အချက်ကိုထပ်ပြီးတော့ရှောက်သွားပါရတယ်။မြန်မာနိုင်ငံဘက်ကတော့မြန်မာစံတော်ချိန်ည10:00နာရီမှာတကြော့ပြန်တင်ပြလျှောက်ထားမှာဖြစ်ပါရရှင်။အခုတော့နောက်ဆုံးရထားတဲ့ထိတ်တန့်သတင်းတွေကိုကိုအောင်လင်းဦးကတလဲချင်ညာပေးပါအောင်ပဲရှင်။
ရင်းကြီးကိုလူမျိုးတော်တက်ဖြတ်ဖို့ရည်ရွယ်ခဲ့တယ်လို့ဆိုတဲ့ဆွဆွဲချင်းနဲ့မြန်မာနိုင်ငံပေါ်တရားစွဲဆိုထားတဲ့ ICJ နိုင်ငံကတရားရုံးမှာဒီနေ့နောက်ဆုံးနေ့ဖြစ်တဲ့နှစ်ဖက်ပြန်လည်လျှောက်လှည့်ချက်တွေတင်သွင်းကြပါတယ် ICJ မှာတရားလိုလို့တရားစွဲဆိုခဲ့တဲ့ဂမ်ဘီယာနိုင်ငံကဥပဒေကျိုးဆောင်နေကတော့ရင်းကြီးတွေပေါ်ကြီးလေးတဲ့ရာဇဝတ်မှုတွေကျူးလွန်ခဲ့တဲ့အကြောင်းလျှောက်ထားခဲ့ကြတာပါခုခံချိန်ပါမဲ့မြန်မာဘက်က90ဘက်ကိုဦးဆောင်လာတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆတ်စုကြည်အနေနဲ့မနေ့တုန်းကရှောင်းလိုက်ချက်ပေးရမှာရိုဟင်ဂျာတွေပေါ်ကျူးလွန်နေတာတွေကိုငင်းဆန်ခဲ့ရမျိုးမရှိတဲ့အကြောင်းလဲပြောဆိုထားကြပါတယ်ရိုဟင်ဂျာတွေပေါ်လူမျိုးရုံးတပ်ဖြတ်ဖို့ရည်ရွယ်ချက်ရှိခဲ့ကြောင်းနဲ့ဒီအခြေအနေတွေကိုဟန်တားနိုင်မှုအရေးပေါ်အစီအမံတွေလိုအပ်တဲ့အကြောင်းလဲပြောဆိုခဲ့ကြတာပါဒီနေ့ချမ်းသာပွဲဒုတိယပိုင်းဖြစ်မကြာခင်မှာပဲမြန်မာနိုင်ငံဘက်ကရှောင်းလဲရမှာတော့ရခိုင်ပြည်နယ်မှာဖြစ်ပွားခဲ့တဲ့လူခွင့်ရေးချိုးဖောက်မှုဆွဆွဲချက်တွေဟာလူမျိုးရုံးတပ်ဖြတ်မှုမမြောက်တဲ့အကြောင်းမနေ့တုန်းကပဲ ICJ မှာရှောင်းလိုက်ချက်ပေးခဲ့တဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆတ်စုကြည်နဲ့အကျိုးဆောင်ရှင်တွေကဆွဆွဲချက်တွေကိုတုံ့ပြန်ခြေပါကြရမှာပါ ICJ နိုင်ငံတကာတရားရုံးမှာတရားစွဲထားတာကိုရင်ဆိုင်မှုရောက်နေတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆတ်စုကြည်ဟာမနက်ပံတောက်ချာနေမှာတော့နယ်သာလန်ပါလီမန်ကိုသွားရောက်မှာဖြစ်ပါတယ်မြန်မာနိုင်ငံခြားရေးဝန်ကြီးလည်းဖြစ်တဲ့ဒေါက်တာဆတ်စုကြည်ဟာနယ်သာလန်အောက်လွတ်တော်နိုင်ငံခြားရေးကော်မတီနဲ့တကပိတ်တွေ့ဆုံတဲ့အချိန်မှာတော့ ICJ မှာတရားစွဲဆိုထားတဲ့အမှုနဲ့ပတ်သက်လို့ဆွေးနွေးပြလိမ့်မယ်လို့လည်းခန့်မှန်းရပါတယ်ဂမ်ဘီယာနိုင်ငံကတရားလိုဖြစ်တဲ့ ICJ မှာတရားစွဲဆိုထားတဲ့အပေါ်မှာတော့နယ်သာလန်နိုင်ငံကလည်းထောက်ခံမှုပေးထားပါတယ် အမေရိကန်သမ္မတဒေါ်နယ်ထရန့်ပေါ်အရေးယူမဲ့ဆွေးချက်တွေကိုအောက်လွတ်တော်တရားရေးကော်မတီမှာအခုချိန်မှာတင်ပြနေပြီးအစောဆုံးဒီကနေ့မဲခွဲဆုံးဖြတ်လိမ့်မယ်လို့လည်းမျှော်လင့်ရပါတယ်
။တရင်ချင်းချုပ်ကိုကိုအောင်လင်းဦးကြေညာပေးခဲ့တာပါရှင်။ဒီကနေ့ညအစီအစဉ်ထုတ်လွှင့်ရေးမှုကမခွာညိုဖြစ်ပြီးတော့အင်ဂျင်နီယာကတော့ Voided Zonyak ဖြစ်ပါတယ်ရှင်။ VOA မြန်မာပိုင်းကထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေအတွက်ဝေဖန်အကြံပေးခြင်းနဲ့ဆိုရင် burmese@voanews.com ကို email ပေးပို့နိုင်တယ်လို့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်ရေးသားနိုင်ပါတယ်။ VOA ကိုနားဆင်တဲ့အတွက်အထူးကျေးဇူးတင်ပါတယ်ရှင်။ဒေါက်တာရှင်အားလုံးကိုကျန်းမာစိတ်ဆန္ဒပါစေ။ကျွန်မစုမြတ်မှာပါရှင်။
This program has come to you from the Voice of America, Washington.